Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်နိုဝင်ဘာလ3ရက်တောက်ကြနေ့နေ့ဖြစ်ပြီးရေးသံနှင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240နဲ့49တို့ကသာမက VO ရဲ့ Facebook စာမျက်နှာ VO Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါလိမ့်ရှင်။ကျမခွန်ညိုပါရှင်။အခုမနေ့အစီအစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာပါရှင်။ကျမပဲခင်ဗျတပ်ပါ။ဒီမနေ့ခင်းသတင်းတွေကိုကိုချော်သိမ့်နဲ့တူကြီးညာပေးမှာပါ။နယူးယောက်မှာထရက်ကနဲ့လူတွေကိုဝင်တိုက်ခဲ့တဲ့အကြမ်းဖက်သမားကိုတေးရန်အပြစ်ပေးတာအပါဝင်တရားဥပဒေရအမြန်ဆုံးအရေးယူပေးဖို့အမေရိကန်သမ္မတကတိုက်တွန်းလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson နိုဗ ెంబ ာလလယ်မှာမြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လူသားချင်းစာနာမှုဆန်ရပြဿနာတွေကြော်လွှားနိုင်မှုတရားဥပဒေစိုးမိုးရေးနဲ့ဒေတာရင်းနေထိုင်သူတွေကြားယုံကြည်မှုရှိဖို့လိုအပ်တယ်လို့ ICRC ကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်နဲ့
။ကောင်းပါရှင်။အခုမှခင်နာဆင်ရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ကိုကြိုတင်ကြေညာခြင်းမရှိဘဲသွားရောက်ခဲ့တဲ့ဒေါက်အောင်ဆန်းစုကြည်ရဲ့ခီးစဉ်ပေါ်အမျိုးမျိုးသုံးသပ်ချက်တွေမှာတော့
Well, I think it was excellent. It was an excellent idea. I also understand why she didn't go earlier.
မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှုဟောင်းကကောင်းမွန်တဲ့ခီးစဉ်ဖြစ်သုံးသက်သွားတာနဲ့တူနားဆင်ရပါမယ်။ဒါကဘင်္ဂလားဒေ့ရှ်ဘက်ကမွတ်စလင်တွေနီးတူထွက်ပြေးခဲ့တဲ့ဟိန္ဒူတွေကတော့သူတို့ဘဝလုံခြုံမှုရှိမယ်လို့ယူဆရတဲ့ရန်ကုန်လိုနေရာမျိုးမှာပြန်နေရပေးမယ်ဆိုရင်မြန်မာပြည်ကိုပြန်လာချင်တယ်လို့ပြောကြပါရတယ်။နိုင်ငံတကာသတင်းတွေထဲမှာစပိန်နိုင်ငံကကက်တလူးနီးယားဒေသတိကျခွဲထွက်ရေးပေါ်မှာဗဟိုနဲ့ဒေတာအစိုးရတို့ကြားတင်မာမှုအခြေအနေဒီလိုထူးခြားတဲ့သတင်းလာတွေကိုကြားကြရမှာပါအခုရင်ဆုံးတော့တောက်ချာနေမနေခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်သိန်းတို့ကကြေညာပါမယ်ရှင
်အင်္ဂါနေ့နယူးယောက်ကမန်ဟတန်တောင်ပိုင်းမှာထရက်ကားနဲ့လူတွေကိုဝန်တိုက်ခဲ့လို့ရှေ့ဦးသေးဆုံးပြီးအများပြားဒဏ်ရာရခဲ့မှုကိုကျူးလွန်သူဖြစ်နေဆွတ်ဆွဲခံထားရတဲ့အကြမ်းဖက်သမားဆေဖူလိုဆိုက်ပော့ကိုတေးတန်အပြစ်ပေးတာအပါဝင်တရားဥပဒေအရမြန်မြန်ထက်ထက်အရေးယူဆောင်ရွက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုလိုက်ပါတယ်။ဥစဘက်နိုင်ငံကလည်းအမေရိကန်ပြည်အောင်စုကိုရှေ့ပြောင်းအခြေချလာတဲ့အသက်29နှစ်အရွယ်ဆိုက်ပော့ကိုအရက်ဖက်တရားစီရင်စနစ်အောက်မှာတရားစီရင်တာထက်ဂွမ်တန်နာမိုကစစ်ဖက်တရားစီရင်မှုအောက်ကိုပြောင်းပေးဖို့စဉ်းစားမှဖြစ်ကြောင်းသမ္မတကဗိုလ်တဖူးနှင့်သတင်းတောက်တွေရဲ့အမေကိုဖြေကြားခဲ့တာပါ။ဒါပေမဲ့တဲ့ပြင်းနေမနဲ့ခင်မှာတော့ဂွမ်တနာမိုအချင်းစခန်းကိုပို့ဆောင်မယ်ဆိုရင်လုပ်ငန်းရှင်ကအမေရိကန်တရားရုံးကစနစ်တွေအတွက်ပို့ပြီးတော့အချင်းကြာနိုင်တယ်လို့သမရကသူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။ဒါအပြင်စိုက်ပော့ကိုအမေရိကန်တရားရုံးစနစ်အတိုင်းစစ်ဆေးအရေးယူပေးဖို့သူကပုံမလိုလားချောင်းလဲတကယ်လို့သူအမှန်တကယ်ကျူးလွန်ခဲ့တယ်ဆိုရင်သူဟာတေးရန်အချခံမှာဖြစ်ကြောင်းလည်းသမရကပြောပါတယ်။အခုလိုစိုက်ပော့အမှုနဲ့ပတ်သက်ပြီးသမရရဲ့ပြောဆိုချက်တွေကိုသူ့ရဲ့ရှေ့နေချုပ် Jeff Sessions အပါအဝင်ထိတ်တန့် Republican Party ဝင်တွေကမကြိုက်ကြပါဘူး။
စပိန်နိုင်ငံကနေခွတ်ထွက်ပြီးလွတ်လပ်ရေးကြေညာဖို့လုပ်ခဲ့ကြတဲ့ကက်တလူးနီးယားကောင်းဆောင်ဟောင်း၉ဦးကိုပုံကံမှုနိုင်ငံတော်ကိုသစ္စာဖော်ပြမှုအရွယ်သုံးစားလူမှုဆိုင်ရာဖြစ်နိုင်ခြေဆွဲချက်တွေအတွက်စုံစမ်းစစ်ဆေးနေခြင်းတွင်ထောင်ထဲထည့်ထားဖို့စပိန်တရားသူရည်သူကဂျာတာပရီနေမှာမိန့်ချလိုက်ပါတယ်။နောက်ပိုင်းမှာတော့သူတို့ထက်ကတဦးကိုအာမခံငွေဒေါ်လာ9,800ကျော်နဲ့အာမခံပေးခဲ့ပါတယ်။မက်ဒရစ်မြို့တော်ကတရားရုံးမှာရုံးထုတ်သူတွေထဲဖယ်ရှားခံရပြီးဖြစ်တဲ့ကက်တလန်ကောင်းဆောင်ကာလက်စ်ပွတ်ဒမွန်တို့မပါပါဘူး။တရားဥပဒေလာဖို့ဆင့်ခွာတာကိုမလိုက်နာတဲ့အတွက်ဘူတမွန်ကိုဖမ်းဆီးရေးနိုင်ငံတကာဖမ်းဖို့တခုထုတ်ပေးဖို့အစိုးရရှိနေတူကတောင်းဆိုထားပါတယ်။ဘူတမွန်ဟာသူ့အစိုးရဖွဲ့ဝင်ဟောင်း၄ဦးနဲ့အတူဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာရောက်နေတာသတင်းတစ်ပတ်ရှိပါပြီ။သူ့အပေါ်ဆွဲချက်တွေဟာနိုင်ငံရေးပြောကားနဲ့လုပ်တာဖြစ်တယ်လို့ဆိုပြီးဘူတမွန်ကပယ်ချတယ်လို့ဥပဒေကြောင်းအရလှုပ်ဆောင်ချက်ဟာဖဲမလိုက်ပဲမျှတမယ်ဆိုတဲ့အာမခံချက်ရမှသာစပိန်ကိုပြန်လာမယ်လို့ပြောထားပါတယ်။ဘူတမွန်နဲ့သူ့ရဲ့ဒုတိယသမ္မတအိုရီယိုယွန်ကာရက်စ်တို့အပါအဝင်ကတလန်ကောင်းဆောင်14ဦးအပေါ်ဆွဲချက်တွေကိုစပိန်ဆွေးရရှိနေပြီကရှောက်တင်ထားတာပါ။အော်တိုဗလာတရနေ့ကလွတ်လပ်ရေးကြေညာခဲ့တဲ့ကတလူးနီးယားဒေသကိုပြီးခဲ့တဲ့သတင်းပတ်မှာစပိန်ဗဟိုဆွေးရကတိုက်ရိုက်ထိန်းချုပ်ခဲ့တာဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အာရှခီးစဉ်အတွင်းခေါင်းဆောင်တွေနဲ့အဓိကဆွေးနွေးမယ့်အကြောင်းအရာဟာမြောက်ကိုရီးယားရဲ့ချင်းချောက်မှုပြဿနာဖြစ်ပြီးမြောက်ကိုရီးယားမှာနျူကလ িয়ার လက်နက်မရှိအောင်လှုပ်ဆောင်ဖို့ကပဲတခုတည်းသောလက်ခံနိုင်မယ့်အဖြစ်ဖြစ်ကြောင်းအခုခီးစဉ်မတိုင်ခင်အချိန်ကလေးမှာပဲသမ္မတအင်ဂျူကပြောကြားလိုက်ပါတယ်။တကယ်လို့အခုလိုဖြစ်လာဖို့အတွက်စီးပွားရေးဒဏ်ခတ်မှုတွေတန်တမန်နီးလန်းတွေနဲ့ဖိအားပေးလို့မအောင်မြင်ဘူးဆိုရင်တော့မြောက်ကိုရီးယားရဲ့ရန်လိုမှုအတွက်တုံ့ပြန်ဖို့ရှိသမျှဆွမ်းအားအလုံးကိုတုံးသွားမှာဖြစ်ကြောင်းအမျိုးသားလုံခြုံရေးအကြံပေးဗိုလ်ချုပ်ကြီး HR MacMaster ကကြေညာပေးနေမှာတိပေးလိုက်ပါတယ်။မကြသေးခင်ကကြောက်ရွံ့ခဲ့တဲ့ NBC နဲ့ Economist တို့ရဲ့စစ်တမ်းတွေအရမြောက်ကိုရီးယားဟာ American ပြည်ထောင်စုကိုချက်ချင်းတိုင်ငင်အချင်းချောက်နိုင်ဆုံးအဖြစ်နဲ့တွက်ထားကြတာပါ။ ตมรัฐเนี่ยสนิทจันอาชาคีเซนตรินดุติยะเมียวต้อมเนี่ยနိုင်ငံဟာတောင်ကိုရီးယားနိုင်ငံဖြစ်ပြီးနိုဘမ်ဘာ9ရက်ကနေ့ရှိနေမှာတွားရောက်ဖို့စဉ်းစဉ်ထားပါတယ်။တမရတ်ထရန့်ရဲ့အာရှဂေါင်းဆောင်တွေနဲ့အတူတောင်ကိုရီးယားတမရမွန်ဂျင်အင်းနဲ့တွေ့ဆုံဆွေးနွေးမှုတွေမှာမြောက်ကိုရီးယားနျူကလ িয়ার
ရဲ့လက်နဲ့လုံးဝကင်းတဲ့ဒေတာဖြစ်အောင်လုပ်ဖို့ဖြစ်ကြောင်းပြောကြခဲ့တာပါ။အမေရိကန်ဘူဘန်ကြီးခဲ့တဲ့ဖြစ်လက်လက်ဝါဒီတူဖြစ်တဲ့ယင်းမှုနယ်မှုဆိုင်ရာမန်နေဂျာဟောဂျေရုံးပေါဝဲကိုခံထားဖို့တမနာတော်နဲ့ထရမ်ကရွေးချယ်လိုက်ပါတယ်။အမေရိကန်လူမှုတွေအားကောင်းတဲ့စီးပွားရေးပြန်ဖြစ်လာဖို့နောက်ထပ်မှတ်တိုင်တစ်ခုကိုစိုက်ထူလိုက်ပြီလို့အင်ဂျီရိုနှင်းစီဦးရင် Mr. Powell ဟာညံပညာနဲ့ခေါင်းဆောင်မှုပြည်ဝသူဖြစ်တယ်လို့သမ္မတ Trump ကပြောပါတယ်။ Mr. Powell ဟာအားလုံးသဘောတူညီမှုရအောင်တည်ဆောက်ယူနိုင်သူဖြစ်တယ်လို့သမ္မတ Trump ကပြောသလိုဘူဘန်အုပ်စုရဲ့ဖွဲ့ဝင်ဖြစ်သူကိုခံထားရေးအထက်လူတော်ဂျာနာပွဲတွေကပါတီနှင့်ဆလုံးရထောက်ခံမှုရထားမှုတာကိုလည်းပြန်ပြီးပြောသွားပါတယ်။ Mr. Powell ဟာသမ္မတဟောင်း George H.W. Bush လက်ထက်တုန်းကကနအေးဌာနလက်ထောက်ဝန်ကြီးရောင်းတူဖြစ်ပြီးစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဘာလိုအပ်တယ်ဆိုတာနားလည်သူဖြစ်တယ်လို့သမ္မတ Trump ကပြောပါတယ်ခင်ဗျာ
။ UAV ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စစ်လေးကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ American နိုင်ငံကြီးဝန်ကြီး Rex Tillerson ဟာ November လလယ်မှာမြန်မာနိုင်ငံကိုတွားရောက်မယ်လို့ American နိုင်ငံကြီးဌာနက November 2ရက်ကျတဲ့ပြည်နယ်ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။နေပြည်တော်ကို November 15ရက်နေ့မှာရောက်လာမယ်။ဝန်ကြီး Tillerson ဟာမြန်မာစစ်အဖွဲ့ထိပ်တန်းခေါင်းဆောင်တွေအကြီးအကဲတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်ကလူသားပေးဒုက္ခဆင်းရဲအချက်တဲကိန်းတွေဖြစ်ရှင်းရေးလှုပ်ဆောင်ချက်တွေမြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးပေါ် American ရဲ့တန်ဖိုးကူညီမှုနဲ့ပတ်သက်ပြီးဆွေးနွေးမယ်လို့ထုတ်ပြန်ချက်မှာပြောပါတယ်။ဝန်ကြီး Tillerson အခုခီးစဉ်ဟာသမ္မတ Donald Trumpအစိုးရအဖွဲ့တက်လာခဲ့ပြီးတဲ့နောက်ပိုင်းအမေရိကန်အစိုးရအဖွဲ့ကမြန်မာနိုင်ငံကိုလာရောက်တဲ့အဆင့်မြင့်ဆုံးတာဝန်ရှိသူခီးစဉ်ဖြစ်ပါလိမ့်မယ်။ရခိုင်ပြည်နယ်မှာကျန်းမာရေးအခြေအနေတွေဖြစ်ပြီးဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးရပြီးနောက်ပိုင်းစက်တဘာ19ရက်နေ့မှာဝန်ကြီးတလဆန်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့တာပါ။ဒါပြန်လွန်ခဲ့တဲ့သတင်းပတ်အောက်တိုဘာ26ရက်နေ့ကလည်းတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးရခိုင်ပြည်နယ်ကအခြေအနေတွေပေါ်စိုးရိမ်ကြောင်းနဲ့ရခိုင်ပြည်နယ်မှာအကျန်းဖက်အခြေအနေတွေအဆုံးသတ်ရင်းအစိုးရလုံဆောင်ချက်တွေကိုလုံခြုံရေးတပ်ဖွဲ့တွေဘက်ကပံ့ပိုးကူညီဖို့တိုက်တွန်းခဲ့ပါတယ်။ဝန်ကြီးတလဆန်ကသမ္မတထရမ့်နဲ့အတူဂျပန်တောင်ကိုရီးယားတရုတ်ဗီယက်နမ်နဲ့ဖိလစ်ပိုင်ခီးစင်တွေမှာအတူလိုက်ပါပြီးမြန်မာနိုင်ငံကိုခီးစင်မှာဖြစ်ပါတယ်။သမ္မတထရမ့်ကတော့ဖိလစ်ပိုင်မှာကျင်းပမဲ့အာဆီယံ10နိုင်ငံနဲ့အမေရိကန်တို့ကြားထိပ်သီးဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပေမဲ့တစ်ဆက်တည်းကျင်းပမဲ့တရုတ်နဲ့ရုရှားနဲ့အိန္ဒိယတို့ပါဝင်တဲ့အရှေ့အာရှထိပ်သီးအစည်းအဝေးကိုတော့တက်ရောက်မှာမဟုတ်ပါဘူး။ဒီအစည်းအဝေးကိုနိုင်ငံကြီးဝန်ကြီး Rex Tillerson ပဲတက်ရောက်မှာဖြစ်ပါတယ်။
နိုင်ငံကြီးဝန်ကြီး Rex Tillerson ရဲ့မြန်မာနိုင်ငံခီးစဉ်မတိုင်ခင်ပြီးခဲ့တဲ့ရက်ပိုင်းကတော့ယာယီတထောက်နိုင်ငံသားရဲ့ဝန်ကြီးအတူဖြစ်တဲ့ Simon Hanshaw မြန်မာနိုင်ငံကိုသွားခဲ့ပါသေးတယ်။လူဦးရေဒုက္ခသည်တွေဆွေးပြောင်းနေထိုင်ခြင်းဆိုင်ရာယာယီတထောက်နိုင်ငံသားရဲ့ဝန်ကြီး Simon Hanshaw ဦးဆောင်တဲ့ကုလသမဂ္ဂဖွဲ့ဟာလက်ရှိမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေပြီးကောက်ကက်စ်ဗဇားဒေသကိုသွားတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့လည်းပြည်ဆုံဆွေးနွေးပါတယ်။ဒီအစ်င့်မြင့်ကုလသမဂ္ဂဖွဲ့ရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုနိုင်ငံသားဌာနပြောခွင့်ရ Heather Noble လည်းလိုက်သွားမယ်လို့ကြော်လပတိနေမှာပြောပါတယ်။အဲဒီမှာ Rosemary ပြောပြတာကိုနားထောင်ပြီးအမေရိကန်အကူအညီရဲ့တက်ရောက်မှုတွေကိုဆန့်စစ်လေ့လာတာလူသားချင်းစာနာမှုအကူအညီပေးတာတိုးတက်စေဖို့နည်းလမ်းရှာဖွေတာတွေကိုလုပ်သွားမယ်လို့ Heather Noble က Twitter မှာရေးပါတယ်။ကြော်လပတိနေတုန်းကပဲနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာရခိုင်ပြည်နယ်မုံတော်ဒေသကိုတရားကြားခီးစဉ်နဲ့တွားရောက်ခဲ့ပြီးဖြည့်ဆည်းခံရတဲ့ကြေးရော်တွေမှာဒေသခံတွေနဲ့တွေ့ဆုံပါတယ်။ဒီတော့ဒီမှာပဲဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေကိုတရက်ကိုအရေအတွက်150ကနေ300ကျော်မြန်မာနိုင်ငံကပြန်လက်ခံရေးလှုပ်ဆောင်သွားမယ်ဆိုတဲ့သတင်းတွေထွက်နေပါတယ်။ဒီလိုဒုက္ခသည်တွေပြန်လက်ခံရေးဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံကြားဆွေးနွေးခဲ့ကြပြီးပူးတွဲအလုပ်ဖွဲ့တစ်ဖွဲ့ကိုလည်းဖွဲ့စည်းဖို့ရှိပါတယ်။
ဒီမှာနိုင်ငံလူသားချင်းစာနာမှုဆိုင်ရာပြဿနာတွေကိုကြော်လွှားနိုင်မှုတရားဥပဒေစိုးမိုးရေးနဲ့ဒေတာရင်းနေထိုင်တဲ့လူမှုအတိုင်းဝိုင်းတွေကြားယုံကြည်မှုရှိလာဖို့လိုအပ်တယ်လို့
အစိုးရကအကန့်တ်ရှိတဲ့အတွက်မိသားစုရှေ့ဆက်ဖို့အခက်ကြုံနေရတယ်လို့ပြောပါတယ်။သူတို့တွေခန်းစားနေရတာကြော်လွှားနိုင်မှုနေဆက်ကြော်ဖြတ်ပြီးတစ်ဖက်နိုင်ငံမသွားဖို့နေထိုင်ရာဒေသတွေပြန်ဖို့အတွက်ဒီဒေသနေထိုင်တဲ့အတိုင်းဝိုင်းတွေကြားယုံကြည်မှုပြန်လည်တိဆောက်ပေးဖို့လိုအပ်တယ်လို့လည်းပြောပါတယ်။ဘိုးရင်စုဖောက်တပြေးကြရတဲ့ကမ္ဘာလုံးဆိုင်ရာအကြံတရားပို့ဆူလာနေပြီးနိုင်ငံတကာပ ကပြောလိုက်ပါတယ်။ငြိမ်းချမ်းရေးအတွက်ဂျာဝင်ဆောင်ရွက်နိုင်စွမ်းမရှိဖြစ်လာပြီလားလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမှမြကြီးဖိလစ်ဘူဂရွန်ဒီကကုလသမဂ္ဂလူမျိုးရေးကောင်စီကိုမေးခွန်းထုတ်ပါတယ်။လူမျိုးရေးကောင်စီဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လူမျိုးရေးကိုထိန်းသိမ်းဖို့တာဝန်ရှိတဲ့အဖွဲ့အစည်းဖြစ်ပါတယ်ခင်ဗျာ
။
တောင်ကြောင်နေမနေ့ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်တင်လို့ကြီးညာပေးသွားကြတာပါ။အခုကစားပြီးမြန်မာပြည်ဆိုင်ရာသတင်းလွှာတွေစက်တိုက်နားဆင်ရပါမယ်ရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အစံစုကြည်ဟာကြာသာပတိနေ့ကရခိုင်ပြည်နယ်အတွင်းပြည်ပခတ်ဖြစ်ခဲ့တဲ့ဒေသတွေကိုသွားတဲ့ခီးစဉ်ဟာကောင်းမွန်တဲ့ခီးစဉ်ဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှုဟောင်းပရက်စလီလာကလပ်ကပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေအကြောင်းဒီခီးစဉ်အတွင်းထည့်သွင်းပြောကြားခဲ့ခြင်းမရှိတဲ့အပေါ်ဝေဖန်ပြောဆိုမှုတွေလည်းရှိနေပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်ခီးစဉ်အကြောင်းနိုင်ငံတကာကတုံ့ပြန်ချက်တွေကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါရှင်
။ဒေါအောင်ဆန်းစုကြည်ဟာအကြမ်းဖက်မှုတွေတကြောပြန်ဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကုန်သွယ်ရေးဆောင်တို့ကိုနိုဝင်ဘာလ၂ရက်နေ့ကကြိုတင်ကြေညာထားခြင်းမရှိဘဲတွားရောက်ခဲ့တာပါ။ခီးစဉ်အတွင်းနှစ်ဖက်လူမှုအသံဝိုင်းအနေနဲ့တွေ့ဆုံခဲ့သလိုအကြမ်းဖက်မှုတွေကြောင့်ပျက်စီးသွားခဲ့တဲ့ကျေးရွာတွေပြန်လည်ထူထောင်ရေးလုပ်ငန်းတွေနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုတွားရောက်ကြည့်ရှုခဲ့ပါတယ်။ဒီခီးစဉ်ပေါ်အမြင်အမျိုးမျိုးရှိနေကြတဲ့အထက်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှုဟောင်းပရစီလာကလပ်ကတော့အပြုသဘောဆောင်တဲ့အမြင်မျိုးရှိပါတယ်
။ Well, I think it was excellent. It was an excellent idea. I also understand why she didn't go earlier.
Because it hasn't been safe. ကျွန်မထင်တော့ဒါဟာကောင်းမွန်တဲ့ခီးစဉ်ဖြစ်တယ်လို့ကောင်းတဲ့အကြံဉာဏ်လည်းဖြစ်ပါတယ်။ဒေါန်ဆန်းစုကြည်နေတဲ့အစောပိုင်းကရခိုင်ပြည်နယ်ကိုဘာကြောင့်မတော်ရတဲ့ဆိုတာကိုကျွန်မနားရပါတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီဒေတာဟာဘေးကင်းလုံခြုံမှုမရှိလို့ဖြစ်ပါတယ်။တိုင်းပြည်ခေါင်းဆောင်တယောက်ကိုလုံခြုံမှုမရှိတဲ့ဒေတာကိုသွားခန့်ယူထုံးစံမရှိပါဘူး။သူမဟာတန်မှန်အယက်သားတူမဟုတ်ပါဘူး။ဒါပေမဲ့ဒါဟာမှန်ကန်တဲ့သတင်းစကားပါလိုက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။လူတွေကလည်းသူမကိုတွေ့ရတဲ့အတွက်ပျော်ရွှင်နေကြပုံရပါတယ်။အဲ့ဒီဒေတာမှာဖြစ်သွားခဲ့တဲ့အခြေအနေတွေကြောင့်ကြီးမားတဲ့ဆန္ဒမှုဆန်ရအချက်အသေးကြီးပြည်လဲရေးအတွက်အယက်သားအစိုးရကဥဆောင်လုပ်ကင်နေတယ်ဆိုတာကိုလည်းဒီခီးစဉ်ကနေဒေါန်ဆန်းစုကြည်ကပြသလိုက်တာလည်းဖြစ်ပါတယ်
။ဒေါန်ဆန်းစုကြည်အနေနဲ့ကတော့ရခိုင်ပြည်ပခကိုအပြန်အလှန်ပြောဆိုညှင်းခုံနေမဲ့အစားအလုံးနဲ့တက်တည်ပြဖို့စိတ်ပိုင်းဖြတ်ထားပုံရတယ်လို့သူ့အနေနဲ့ယူဆကြောင်းလဲPriscilla Klepp ကပြောပါတယ
် You know, I met with her recently. I've discussed this with her. And she told me that fighting the international criticism of her with words.
ကျွန်မမကြားသေးခင်တုန်းကပဲဒေါန်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးဒီကိစ္စကိုဆွေးနွေးဖြစ်ခဲ့ပါတယ်။သူမပေါ်နိုင်ငံတကာရဲ့ဝေဖန်ပြောဆိုမှုတွေကိုစကားလုံးတွေနဲ့ပြန်ပြီးတိုက်ခိုက်ဖို့ကမဖြစ်နိုင်တဲ့အတွက်အလုံးနဲ့ပဲတက်တည်ပြမယ်လို့ဒေါန်ဆန်းစုကြည်ကကျွန်မကိုပြောပြခဲ့ပါတယ်။သူမအနေနဲ့လှုပ်တင်တာတွေကိုလှုပ်ဆောင်နေတယ်လို့လည်းကျွန်မထင်ပါတယ်။ရခိုင်ပြည်နယ်ရင်းကထွက်ပြေးသွားကြသူတွေဘေးကင်းလုံခြုံစွာနေရပြန်လာနိုင်တဲ့အခြေအနေမျိုးဖြစ်လာအောင်သူမအနေနဲ့လှုပ်ဆောင်နေပါတယ်။အဲ့ဒီဒေသမှာနေထိုင်ကြသူတွေအားလုံးရဲ့အခြေအနေတွေတိုးတက်ကောင်းမွန်လာဖို့အတွက်ရေရှည်စီမံကိန်းချပြီးဆောင်ရွက်နေတယ်လို့ထင်ပါတယ်။ဒါပေမဲ့အဲ့ဒီအတွက်အချိန်တွေအများကြီးယူရပါလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီလိုဖြစ်ဖို့အတွက်ဒေသခံတွေအားလုံးကစိတ်ထဲနှလုံးသားထဲကနေထောက်ခံကြဖို့လိုအပ်တဲ့အတွက်ဖြစ်ပါတယ်။ဘာသာရေးကြောင့်ဖြစ်တဲ့ပဋိပက္ခဒီတဲ့ပိုးပြီးကြီးထွားလာစေမဲ့စစ်တပ်ကဝေဖန်ပြောဆိုတာမျိုးကိုလည်းသူမအနေနဲ့လုပ်လို့မရပါဘူး။ဒါပေမဲ့ဒီအစီအစဉ်အောင်မြင်မှုအတွက်သူမအနေနဲ့စစ်တပ်ရဲ့ထောက်ခံမှုရရှိဖို့တော့လိုအပ်ပါတယ်
။ဒေါန်ဆန်းစုကြည်ရဲ့ရခိုင်ခီးစဉ်အပေါ်အပြုသဘောဆောင်တဲ့အမြင်ရှိသလိုပဲ ဒီခေတ်အတွင်းသူမအနေနဲ့ရခိုင်ပြည်နယ်အတွင်းစစ်တပ်ကကျူးလွန်ခဲ့တဲ့အကြမ်းဖက်မှုတွေအကြောင်းအိမ်နေမိရှုခံရတဲ့အကြောင်းပြောဆိုတာမျိုးမရှိခဲ့ဘူးလို့အချာဒဘလူးလူခွင့်ရေးဆောင်ကြီးအဖွဲ့ကအာရှရေးရညွှန်ကြားရေးမှု Brett Adams ကပြောပါတယ်
Did Aung San Suu Kyi acknowledge any of the army's abuses that she
Aung San Suu Kyi နဲ့စစ်တပ်ကကျူးလွန်ခဲ့တဲ့လုပ်ရက်တွေကိုအတိအမှတ်ပြုပြောဆိုတာ ရွာလုံးကျအိမ်တွင်မိရှုခံရတဲ့အကြောင်းစစ်တပ်ကတပ်ဖြတ်ခဲ့တာတွေဘင်္ဂလားဒေ့ရှ်ဘက်ကိုလူတွေ၆သိန်းလောက်ဖျက်ပြီးအောင်စစ်တပ်ကမောင်းထုတ်ခဲ့တာအဲ့ဒီအတွက်သူ့အနေနဲ့တောင်းပန်ခဲ့တာကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးပေးမယ်လို့ဂရိပြုခဲ့တာသူမြန်မာနိုင်ငံမှာကျင်းကြနေစဉ်ကာလတွေတုန်းကသူ့အတွက်ကူညီလှုပ်ဆောင်ပေးခဲ့ပြီးတော့သူ့ကိုအင်တာနက်ဆာကြတဲ့တခြားနို ချန်စီယိုပေါ်ရက်နေတာမျိုးမလုပ်တင်တော့ပါဘူးဒီလိုဆက်လုပ်နေလို့မရတော့ပါဘူးလက်ရှိဖြစ်ပေါ်နေတဲ့အခြေအနေမျိုးမှာကျင့်ဝတ်သိက္ခာယတိကျပြတ်သားဖို့လိုအပ်ပါတယ်အတိုက်ခံဘွားတုံးကတော့တော့ဆန်းစုကြည်အနေနဲ့ကျင့်ဝတ်သိက္ခာပိုင်းရတိကျပြတ်သားခဲ့ပါတယ်အခုလိုပဋိပက္ခဖြစ်နေတဲ့ကာလမျိုးမှာဒေါအောင်ဆန်းစုကြည်အနေနဲ့ခေါင်းဆောင်မှုမပြသနိုင်တဲ့အပေါ်စိတ်ပြည့်မိကြောင်းလဲ Brett Adams ကပြောပါတယ
် We remain deeply disappointed in her lack of leadership. Her defenders say that she's in a difficult situation while 600
သူအနေနဲ့ခေါင်းဆောင်မှုမပြနိုင်တဲ့အပေါ်မှာကျွန်တော်တို့အင်မတန်စိတ်ပြည့်မိပါတယ်။သူ့ကိုထောက်ခံသူတွေကတော့သူဟာအကျက်တဲနဲ့ရင်ဆိုင်နေရတယ်လို့ပြောကြပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေဟာသူ့ထက်ပိုပြီးတော့ကျက်တဲတဲ့အနေအထားမှာရောက်နေကြတာပါ။သူအနေနဲ့ဘလို့ရက်တည်မယ်ဆိုတာကိုတိတိကျကျပြသဖို့အချိန်ရောက်ပါပြီ။ပြီးတော့ဒုက္ခတွေတွေဘေးကင်းလုံခြုံစွာနေရပြန်လာခွင့်ရပြီးတော့တရားဥပဒေရရေးယူမှုလည်းရှိနေပါလေ။ဇကိုင်းပြည်နယ်အတွင်းပဋိပက္ခဖြစ်ခဲ့တဲ့ဒေသတွေပြန်လည်တည်ဆောက်ရေးလုပ်ငန်းတွေကိုတိုင်းနဲ့ပြည်နယ်အလိုက်ဒေသခွဲပြီးကူညီလှုပ်ဆောင်ကြဖို့ညွှန်ကြားထားပါတယ်။ဒေါန်ဆန်းစုကြည်ဟာရခိုင်ပြည်နယ်ကပဋိပက္ခဖြစ်ခဲ့တဲ့ဒေသတွေကိုကြာသပတေးနေ့မှာနေချင်းပြန်တွားရောက်ခဲ့တာဖြစ်ပါတယ်။ခီးစင်မှာဒေါန်ဆန်းစုကြည်နဲ့အတူပြည်နယ်နဲ့တိုင်းဒေသကြီးတွေကပြန်လည်တည်ဆောက်ရေးတာဝန်ခံတွေအပြင်ကြခန့်ပြင်းနေပြန်လဲထူထောင်ရေးအတွက်ကူညီလှုပ်ဆောင်ပေးကြမယ်စီးပွားရေးလုပ်ငန်းရှင်တွေလည်းလိုက်ပါသွားကြတာဖြစ်ပါတယ်ခင်ဗ
ျကိုဇော်ဝင်းလိုင်းပြောပြသွားတာပါရှင်အဲဒီလိုအကျန်းဖက်တိုက်ခိုက်မှုကြုံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကဟိန္ဒူဘာသာဝင်တွေကတော့နောက်တစ်ကြိမ်အကျန်းဖက်တိုက်ခိုက်ခံရမှာဆိုတဲ့အတွက်မိမိတို့ခြေရွာတွေမှာမပြန်လို့ကြဘူးလို့ပြောပါတယ်သူတို့အနေနဲ့မြန်မာနိုင်ငံထဲကဗုဒ္ဓဘာသာဝင်အများစုရှိရာလုံခြုံစိတ်ချရတဲ့မြို့တွေမှာဒါမှမဟုတ်သူတို့နဲ့မျိုးနွယ်တူအိန္ဒိယနိုင်ငံမှာပြောင်းရွှေ့အခြေချလုပ်တဲ့စန္ဒရှိကြောင်းပြောပါတယ် VOA သတင်းတောက်မာရက်စ်ဟဆိုင်ပေးပို့ထားတဲ့သတင်းလွှာကိုကိုညံဝင်းအောင်ကပြောပြမှာပါရှင်
ပြည်ရဲ့အဂုလာတဲ့အာစာလို့ခေါ်တဲ့ရင်းညာအကျန်းဖက်အုပ်စုကရခိုင်ပြည်မြောက်ပိုင်းမှာရှိတဲ့လူညုံရေးကင်းစခန်း30လောက်ကိုဝင်ရောက်တိုက်ခိုက်ပြီးနောက်ပိုင်းအဲ့ဒီဒေသကရင်းညာမွတ်စလင်တွေနဲ့အတူဟိန္ဒူဘာသာဝင်တွေလည်းအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးခိုလုံခဲ့ကြတာပါရခိုင်ပြည်နယ်မှာနောက်တစ်ကြိမ်အကျန်းဖက်တိုက်ခိုက်မှုဖြစ်လာမှာဆိုတဲ့အတွက်သူတို့ရဲ့နေရရင်ကြေးရွာတွေမှာပြန်နေခြင်းနဲ့ဆန္ဒမရှိဘူးလို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကိုရောက်နေတဲ့ဟိန္ဒူဘာသာဝင်တွေကပြောပါတယ်အဂုလာအကျန်းဖက်တိုက်ခိုက်မှုအပြီးတလအကြာမှာဟိန္ဒူဘာသာဝင်တွေကိုအစုလိုက်အပြုံလိုက်မြှုပ်ထားတဲ့ဟိန္ဒူရုပ်အလောင်း45ခုကိုနေရာ3ခုမှာမြန်မာလူညုံရေးတပ်ဖွဲ့ဝင်တွေကရှာဖွေတွေ့ခဲ့ပါတယ်။ဒီအဖြစ်အပျက်တွေကြောင့်သူတို့ကိုဗုဒ္ဓဘာသာဝင်အများစုရှိတဲ့မြို့တွေမှာနေရာချထားပေးဖို့မြန်မာအစိုးရကစီစဉ်မပေးဘူးဆိုရင်တော့သူတို့အနေနဲ့အိန္ဒိယနိုင်ငံကိုရွှေ့ပြောင်းလို့ကြောင်းဘိုလီဗဇားရွာကအသက်52နှစ်အရွယ်စန္ဒစီယာလူလီမိုဟန်စိကပြောပါတယ
်ညတာရှိလမယ်အားရရင်ဆန်တင်လာအားရကလေးအရဖာရနောကောအရမတ်တော်လာကြီးအားရတူဆိုင်တဲ့
ရခိုင်ပြည်နယ်အတွင်းကျွန်တော်တို့နေခဲ့တဲ့ကျွာတွေကဟိန္ဒူတွေအတွက်ဘလို့မှလုံခြုံမှုမရှိတော့ပါဘူးမြန်မာစုအကသာကျွန်တော်တို့ကိုရန်ကုန်လိုနေရာမျိုးမှာပြောင်းရွှေ့နေရာချထားပေးမယ်ဆိုလို့ရှိရင်ကျွန်တော်တို့ပြန်ဖို့အသင့်ရှိပါတယ်လုံခြုံစိတ်ချရတဲ့ဒေသမှာနေရာချထားပေးဖို့မြန်မာစုအကမကူညီနိုင်ဘူးဆိုရင်တော့ကျွန်တော်တို့အိန္ဒိယနိုင်ငံမှာပဲသွားနေကြပါတယ်အိန္ဒိယနိုင်ငံကလည်းကူညီလိမ့်မယ်လို့မျှော်လင့်ရပါတယ်
ရခိုင်ဒေသအကြမ်းဖက်မှုတွင်ဟိန္ဒူဘာသာဝင်60ကျော်အသက်ခံရပြီးဒါဟာအာဆာအဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့မြန်မာအစိုးရကပြောနေပေမဲ့သူတို့အဖွဲ့ဟာအရသားတွေပေါ်ပြစ်မှတ်ထားတိုက်ခိုက်တာမျိုးမရှိဘူးလို့အာဆာအဖွဲ့ကညင်းသားပါတယ်။ဩဂုတ်လ25ရက်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခြင်းကစပြီးဘင်္ဂလားဒေ့ရှ်နိုင်ငံထဲထွက်ပြေးဝင်လာတဲ့ရိုဟင်ဂျာမွတ်စလင်6သိန်းကျော်ထဲမှာဟိန္ဒူဘာသာဝင်က800လောက်ရှိတာပါ။အဲ့ဒီဟိန္ဒူတွေဘင်္ဂလားဒေ့ရှ်နယ်စပ်ကိုရရောက်ချင်းပါပဲ။သူတို့မိသားစုဝင်တွေနဲ့ဆွေမျိုးသားချင်းတွေကိုမြန်မာလူညုံရေးတပ်နဲ့လက်နက်ကင်ဗုဒ္ဓဘာသာရခိုင်တွေကတတ်တာပါလို့ဘင်္ဂလီသတင်းတောက်တွေကိုပြောခဲ့ပေမဲ့နောက်ပိုင်းမှာလေးသံပြောင်းသွားကြပါတယ်။သူတို့ဟိန္ဒူတွေကိုမြန်မာလူညုံရေးတပ်နဲ့ဒေသခံရခိုင်တွေတတ်တာပါလို့ခုတော့ဘယ်ဟိန္ဒူဒုက္ခသည်ကမှမပြောကြတော့ပါဘူး။ဒ တချို့ကတော့ဟိန္ဒူတွေကိုလာတတ်သူတွေဟာရိုဟင်ဂျာစစ်သွေးကြွားတွေဖြစ်တယ်လို့ပြောပေမဲ့တချို့ကြတော့အကျန်းဖက်တပ်ဖြတ်သူတွေဟာမျက်နှာစီးရတာမို့ဘယ်သူတွေမှမသိနိုင်ဘူးလို့ပြောပါတယ်ရိုဟင်ဂျာစစ်သွေးကြွားတွေဆက်ပြီးလှုပ်ရှားနေစေမို့ဟိန္ဒူတွေအတွက်အန္တရာယ်ရှိစေပဲလို့ချေကုံချူရီယာသားဟိန္ဒူဒုက္ခသည်နရန်ဂျန်ရူဒရာကပြောပါတယ
်ခလာဘတ်တုံကီဒီအာရုံကီဒီလေအာရတ်ဒရက်ဒေါ်လာကေဂျိုစီယေဒွန်ဟိန္ဒူဟာရီဗလာယေအာရုဟာရီဗလာယေမတ်တန်အတေးပိုလာကေ
အေးရိုဟင်ဂျာတွေကကျွန်တော်ရွာသားတွေကိုခုတီချိန်ချောင်းနေတော့မှာပဲသူတို့ကဟိန္ဒူတွေကိုတတ်တယ်ကျွန်တော်တို့ကိုရွာကိုပြန်မယ်ဆိုရင်သူတို့ကကျွန်တော်တို့ကိုတတ်လိမ့်မယ်ဒါမှကရဲလဲမရှိဘူးစစ်တပ်လည်းရှိတာမဟုတ်ဘူးဆိုတော့ကျွန်တော်တို့ဘယ်လိုလုပ်ရွာပြန်ရဲမလဲဗျာရန်ကုန်မြို့လိုနေရာမျိုးမှာနေခွင့်ရရင်တော့စိတ်ထက်လုံးကြတာပေါ့အိန္ဒိယနိုင်ငံကိုတောက်ွင့်ရမယ်ဆိုရင်လည်းကျွန်တော်တို့အေးအေးဆေးဆေးနေနိုင်မှာပ
ါနောက်ထပ်ဟိန္ဒူဒုက္ခတဲ့တူဖြစ်တဲ့မီလွန်ဆေးကလည်းသူတို့ဟိန္ဒူတွေကိုရင်ညာစစ်သွေးကြော်တွေကတတ်တာပါလို့ပြောပြီးအခုချိန်ထိချင်းချောက်ခံနေရစေပဲလို့ပြောပါတယ်
ara sardashi o taraste sandio ara sei hamada hana mine bigin shu shanti asin ala solar ara feri
lachu english speaker ro evo jibin ne so bime myama nayin nga ko nayin so ro myama pi go be pyin jin ma de el yakin lo kho de rohingya sit twa ri ga chanaru ni ga de data twai che ya phyaw ni ja da ba myama suya ga da sit twe da ma mho yangon lo niya myo ma niya cha tha pe me so yin pyan mo asin ne ma be
bangladesh pe yauk la ja de hindu dukkha de 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 ga အနီကန်ဒါဆိုသူနဲ့တွေ့ဆုံမေးမြန်းခွင့်ရခဲ့တဲ့ဒါကမျိုးအခြေဆိုင် New Age သတင်းဌာနသတင်းတော့နူရူအစ္စလမ်ကသူ့အတွေ့အကြုံကိုပြောပြပါတယ်
When I met her again in Cox's Bazar around the middle of September, she said that she could not identify the killers of her husband and other relatives.
ညီမစသားတွေကသူ့ယောက်ျားနဲ့ဆွေမျိုးခုနှစ်ယောက်ကိုတတ်ခဲ့တယ်လို့အနီကာဒါကဩဂတ်စ28နေ့မှာကျွန်တော်ကိုပြောခဲ့တယ်။နောက်တစ်ခါ September လလေတဲ့ Cox's Bazar မှာသူနဲ့ပြန်တွေ့တော့သူ့ယောက်ျားကိုတတ်တဲ့သူတွေဟာမျက်နှာဖုံးနဲ့မှသူတေချာမသိဘူးလို့ပြောပြန်ရော Hindu တွေကိုတတ်တဲ့သူတွေဘယ်သူတွေလဲဆိုတာအခုချိန်ထိဗဟေသီဖြစ်နေတော့မှာပဲ။
အနီကန္ဒါဟာနောက်ပိုင်းမြန်မာနိုင်ငံလေးကိုပြန်ဝင်လာတဲ့ဟိန္ဒူအမျိုးသမီး၈ဦးတည်းကတူဦးဖြစ်ပြီးဟိန္ဒူတွေကိုရင်းညာစစ်သွေးကြော်တွေကတတ်တာပါလို့မြန်မာမီဒီယာတွေကပြောသူလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာရှိတဲ့ရင်းညာတွေကတော့ဟိန္ဒူဒုက္ခသည်တွေဟာမြန်မာအစိုးရကိုမျက်နှာကြိုသွေးကျင်တဲ့အတွက်ရင်းညာစစ်သွေးကြော်တွေပေါ်အပြစ်ပုံချပြီးလိန်ပြောနေတာသာဖြစ်တယ်လို့ဆိုပါတယ်။ဒီကိုင်းမြောက်ပိုင်းနေပြည်တော်ရင်းဖြစ်စဉ်အတွင်းမြန်မာစစ်တပ်ရဲ့လက်ချက်နဲ့ဒေသခံတွေတည်ခဲ့ရတယ်ဆိုတဲ့ဆူဆွေးချက်နဲ့ပတ်သက်လို့တော့မြန်မာစစ်တပ်ဘက်ကညှင်းဆူထားပါတယ်ခင်ဗျာ
။ကိုညာဝေးအောင်ပြောပြသွားတာပါရှင်။အခုနိုင်ငံတကာသတင်းလွှာတွေဘက်ကိုအလှည့်ပေးပါတော့မယ်။ EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံခွဲထွက်သွားပြီးတဲ့နောက်ပိုင်းဂျာမနီနဲ့ဩစတြေးလျနိုင်ငံတွေမှာကျင်းပတဲ့ရွေးကောက်ပွဲတွေစပိန်ကတလူးနီးယားဒေသတည်ကြခွဲထွက်ရေးပြဿနာအီတလီနိုင်ငံမြောက်ပိုင်းမှာလူရုမဲစန္ဒခံယူပွဲကျင်းပခဲ့တာတွေကိုထောက်ပြပြီးဥရောပသမဂ္ဂကြီးပြိုကွဲတော့မဲ့အခြေအနေကြုံနေပြီလားဆိုတာကိုလေ့လာသုံးသပ်သူတွေကြားမေးခွန်းတွေပို့ထုတ်လာကြပါတယ်ကက်တလူးနီးယားဒေသတီချာခွဲထွက်ရေးနဲ့ပတ်သက်လို့စပိန်ဗဟုအစိုးရနဲ့ကက်တလူးနီးယားဒေသအစိုးရကြားတင်မာမှုတွေအထူးသဖြင့်ဥရောပပါတမကရဲ့အနာဂတ်ကိုချိန်ချောက်သလိုဖြစ်လာနေတာပါဥရောပရဲ့နိုင်ငံရေးအခြေအနေအလားအလာတွေနဲ့ပတ်သက်လို့ VOA သတင်းတောက် Yun Fyatjevski ကကြွမ်းကျင်ပညာရှင်တချို့ကိုမေးမြန်းထားတာကိုတော့ Mac Computer ကအပြည့်အစုံတင်ပြပေးပါမယ်ရှင
်ကက်တလိုနီးယားဒေသတည်ကြလွတ်လပ်ရေးကြောင်းဆိုမှုနဲ့ဒီအပေါ်စပိန်ဘဟုအစိုးရရဲ့တုံ့ပြန်မှုတွေဟာ EU ဥရောပသမဂ္ဂအတွင်းညှို့ညွတ်ရေးကိုထိခိုက်ပျို့ကွဲစေတဲ့အခုနောက်ဆုံးဖြစ်ပေါ်လာတဲ့ပြဿနာတစ်ရပ်ပဲဖြစ်ပါတယ်ဥရောပသမဂ္ဂပြိုကွဲသွားနိုင်တဲ့အကြောင်းချက်တွေရှိနေတယ်လို့လုံခြုံရေးမူဝါဒဆိုင်ရာလေ့လာသုံးသပ်သူ Christopher Hall ကပြောပါတယ်
I think first of all you have the refugee crisis and that I think that that's done a lot to polarize the countries internally and secondly I'd say
ဘာလို့ဒီချက်ကဒီနိုင်ငံတွေအတွင်းမှာကိုယ်လက်မှုတွေအများကြီးဖြစ်နေတဲ့ဒုက္ခတွေကြီးပြဿနာဒုတိယချက်ကတော့ Stella Maxwell ပြဿနာလို့ကျွန်တော်ပြောချင်ပါတယ်ဒါကဥရောပလူမှုတိုင်ဝမ်ခုတ်ကပ်လေးထဲမှာဆန်တစ်ခုလို့ဖြစ်နေတာပါအမေရိကန်ပြည်အောင်စုမှာလည်းဒါမျိုးရှိပါတယ်အများပြောနေတာကတော့လက်မခံနိုင်ကြပါနဲ့ကုသနိုင်ငံအရေးမှန်မှန်ကန်ကန်လုပ်နိုင်သူတွေဆိုပြီးတော့ခံယူထားတာပါတတိယချက်ကတော့ရုရှားပါရုရှားကဥရောပပြိုကွဲအောင်လို့ကြိုးစားနေတယ်လို့ပဲသူတို့ရဲ့ကြိုးပမ်းမှုတွေဒီစိတ်တစ်ပိုင်းအောင်မြင်နေတာကလည်းစိတ်မကောင်းစရာပ
ါဒါပေမဲ့အမေရိကန်တပ်တမန်ဟောင်းဒွန်ဂျန်ဆန်လိုတခြားပုဂ္ဂိုလ်တွေကလည်းအခုကွဲလွဲမှုတွေဟာဒီစိတ်တစ်ပိုင်းအဖြစ်မသိနားမလည်မှုတွေကြောင့်ဖြစ်ရတာလို့ဆိုပြီးဒါကိုရုရှားကအခွင့်ကောင်းယူအသုံးချနေတာလို့ဆိုပါတယ်
The average European is unsatisfied with the European project because of immigration, because of economic problems, for example.
EU ဆောင်ချက်တွေကိုဥရောပပြည်သူများစုကသဘောမချကြပါဘူး။လူဝင်မှုကြီးကြပ်ရေးနဲ့စီးပွားရေးဆိုင်ရာပြဿနာတွေကြောင့်မှ Brussels အခြေစိုက် EU ဌာနချုပ်ကသူတို့ရဲ့စိုးရိမ်ချက်တွေကိုအလေးမထားကြဘူးလို့ယူဆကြတယ်လို့ဒီအခြေအနေကရုရှားအတွက်အခွင့်ကောင်းယူလို့ကောင်းတဲ့အနေအထားဖြစ်သွားစေပါတယ်။
မ ကြခင်ကစစ်တမ်းတွေအရာဥရောပသမဂ္ဂအတွင်းမှာကွဲလွဲမှုတွေကိုဖော်ပြနေပါတယ်။ EU ရဲ့လုပ်ငန်းတွေကိုအိုင်ယာလန်ပြည်သူအများစုကအကြီးကျယ်ထောက်ခံနေချိန်မှာအီတလီနဲ့ဂရိနိုင်ငံတွေကပြည်သူအများစုကတော့ EU အဖွဲ့ဝင်ဖြစ်လို့သူတို့အတွက်အကျိုးမြတ်သိမရှိလာဘူးလို့ပြောနေကြတာပါ။ဒီတော့တွင်မှာပဲရုရှားထောက်လှမ်းရေးတွေကကတလိုနီးယားဒေသမှာရုရှားလွှမ်းမိုးမှုတိုးလာအောင်အလေးထားလှုပ်ဆောင်နေတယ်လို့အယ်မူဒိုသတင်းစာကစပိန်သတင်းကြောင်းပါဘလိုပါရိုကပြောပါတယ်
။ Russian media outlets and also individuals from WikiLeaks linked to Russia one way or another they are all of a sudden becoming experts in the Catalonia.
ရုရှားသတင်းမီဒီယာတွေရုရှားနဲ့တနည်းတခုဆက်ဆက်နေတဲ့ WikiLeaks website ကဒီပုံကိုပြီးအလုံးဟာအခုခါကတလိုနီးယားအရေးကျွမ်းကျင်ပညာရှင်တွေဖြစ်လာပါတယ်။ရုရှားရဲ့လွှမ်းမိုးမှုကမတူတဲ့ပုံစံတစ်ခုနဲ့ကြီးထွားလာနေတာပါ။တစ်ဖက်မှာအမျိုးသားရေးအင်အားစုတွေရဲ့လွှမ်းမိုးမှုအကောင့်နေတဲ့အချင်းတဖက်မှာလည်းလက်ဝဲရိတ်နဲ့လက်ရရင်အင်အားစုတွေရဲ့ဖိအားတွေကလည်းရှိနေတာပါဒီအခြေအနေတွေပို့ပြီးတော့ဆိုးလာအောင်ရုရှားကလုပ်နေပါတယ်လက်ရှိဥရောပကအာဏာဖွဲ့စည်းပုံမှာအပြန်အလှန်ဆန့်ကျင်နေကြတဲ့အင်အားစုတွေအလုံးကိုသွေးထိုးပေးနေတာပါပဲ
ကတလိုနီးယားရေးနဲ့ပတ်သက်လို့ဥရောပကော်မရှင်အနေနဲ့ကတော့အရင်တန်းရက်တည်နေစေဖြစ်ပါတယ်စပိန်ဘူအစိုးရကသာအတိမတ်ပြုဆက်ဆက်မယ်လို့ပြောဆိုထားတာပါစပိန်ဝန်ကြီးချုပ်မာရီယာနိုရီဂျွိုင်းကကတလိုနီးယားလွှတ်တော်ကိုဖျက်သိမ်းပြီးတော့ဒီဇင်ဘာလ21ရက်နေ့မှာကတလိုနီးယားရွေးကောက်ပွဲကိုအစောတလင်ကျင်းပသွားဖို့တောင်းဆိုထားပါတယ်ရှင်
။မကင်ပြူထွေးပြောပြသွားတာပါရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာနောက်သတင်းပတ်အတွင်းတရုတ်နိုင်ငံကိုပထမဆုံးကျင်းသွားရောက်မှဖြစ်ပြီးဒါဟာအာရှဒေသခရီးစဉ်မှာအရေးပါတဲ့ခရီးတစ်ထောက်ဖြစ်ပါတယ်။တရုတ်ခီးစဉ်အတွင်းဆွေးနွေးမဲ့ထဲမှာမြောက်ကိုရီးယားရေးနဲ့ကုန်သွယ်ရေးတို့ဟာအဓိကကိစ္စရပ်တွေဖြစ်ပါလိမ့်မယ်။ဒီခီးစဉ်ကနေအရေးပါတဲ့ရလက်တွေထွက်လာနိုင်မယ်လို့တရုတ်တာဝန်ရှိသူတွေကအခိုင်အမာပြောကြပါပြီ။တရုတ်နိုင်ငံကလေလာတုံ့တက်သူတွေကတော့ဒါဟာသမ္မတထရမ့်ရဲ့ချင်းကပ်ပုံပေါ်မူတည်လိမ့်မယ်လို့ပြောကြပါတယ်။ VOA သတင်းတောက်ဘေကျင်းမြို့တော်ကနေပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းပြောပြမှာပါရှင်
။ဒီနေ့အစောပိုင်းကဖလော်ရီဒါပြည်နယ်မှာသမ္မတထရမ့်နဲ့ဒီပုဂံဆောင်ရှီဂျင်းဖင်တို့ပထမဆုံးကြိမ်တွေ့ခဲ့ပြီးကြတဲ့ကဆိုရင်အပြောင်းလဲအတော်များများရှိခဲ့ပြီးလို့မပြောင်းလဲသေးတာတွေကလည်းရှိနေပါသေးတယ်။ကုန်သွယ်ရေးကကိစ္စရက်ကြီးအဖြစ်ရှိနေစေပါ။တရုတ်နဲ့ကုန်သွယ်ရေးမှာအမေရိကန်ရဲ့လူငွေပြမှုဟာစိတ်မသက်မသာဖြစ်စရာဆိုးရွားတဲ့ကိစ္စပဲလို့ခီးစဉ်မဆခင်ရက်ပိုင်းမှာပဲသမ္မတထရမ့်ကပြောထားပါတယ်။နှစ်နိုင်ငံဆက်ဆံရေးမှာမြောက်ကိုရီးယားအရေးကထိတ်တန်းကိုရောက်လာပါတယ်။မြောက်ကိုရီးယားကိုထိန်းချုပ်ရေးပိုလုပ်ဖို့ခီးစဉ်အတွင်းသမ္မတထရမ့်ကတရုတ်ကိုဖိအားပေးပါလိမ့်မယ်။မြောက်ကိုရီးယားအပေါ်ချမှတ်ခဲ့မှုတများအပြင်းထန်ဆုံးတံခတ်အရေးယူမှုတချို့ကိုတရုတ်ကထောက်ခံထားပြီးဖြစ်တာကြောင့်ဘာထက်လုပ်နိုင်မလဲဆိုတာအကန့်အသတ်ရှိတယ်လို့တရုတ်လိလာသူတွေကသုံးသပ်ပါတယ
် China called and to launch some you know also limited but still more stuff
ဒီစီးပွားရေးနဲ့ငွေကြေးကဏ္ဍကိုမထိခိုက်စေမဲ့အကန့်အသတ်ရှိတော်ညာပမာဏကြီးမားတဲ့ကုန်သွယ်ရေးလိုက်လျောမှုတွေတရုတ်ကမစ္စတာထရမ့်ကိုပေးနိုင်ပါတယ
်မော်စီဒွန်ပြည်ထဲကဆိုရင်တရုတ်မှာအာဏာအရှိဆုံးခေါင်းဆောင်အဖြစ်မကြသေးခင်ကမှဖြစ်လာတဲ့ရှီဂျင်ပင်ကဝန်ကျင်ကောင်ဖန်တီးပြီးသူဟာကမ္ဘာအအောင်မြင်ဆုံးခေါင်းဆောင်ဆိုတာပြလိမ့်မယ်လို့ရှီရင်ဟောင်းကပြောပါလေ
But also China and want to persuade Mr. Trump that do not to launch so much and so constant
ညကိုရီးယားကိုစီးရဲရတိုက်ခိုက်မယ်ဆိုတဲ့ချင်းချောက်မှုမျိုးတွေစိတ်ကြီးဒီဇိုင်းမှမှမပြောအောင် Mr. Trump ကိုတရုတ်ကနားချကြပါတယ်ဒီလိုပြောတာကတံပြန်တက်ရောက်ပြီးကင်ဂျုံဦးကနျူကလ িয়ার နဲ့ဒုံးကျည်ဆန့်တက်တာတွေပိုလုလောက်အောင်တွန်းတယ်လို့ဖြစ်စေပါတယ်
ဒီချင်းမျိုးကံတွေကြမှာတော့မြောက်ကိုရီးယားကတရုတ်နဲ့ဒေသတွေမှာချင်းချောက်မှုဖြစ်နေတာကိုစိုးရိမ်သူတွေရှိပါတယ်ဒီထဲမှာငွေကြေးကဏ္ဍဝန်ထမ်းတူဖြစ်တဲ့လူလဲအပါဝင်ပ
ါ那么他诉求是什么我们能不能通过和平的方式满足他的
ခဏနော်ကင်ဂျွန်အွန်းနဲ့ပတ်သက်ပြီးတော့ငြင်းချမ်းတဲ့နည်းကိုသုံးနေပါတယ်ဒါပေမဲ့ကမ္ဘာကိုရန်စပြီးတော့တခြားနိုင်ငံတွေကိုဖျက်ဆီးဖို့အင်အားသုံးမယ်လို့သူကတင်းခံနေရင်တော့ကျွန်တော်တို့လုံနိုင်တာကအင်အားသုံးပြီးတော့သူ့ကိုချိန်မုံးဖို့ပါပဲ
ဒါပေမဲ့ Trump လက်ထက်အမေရိကန်ရဲ့လူဝင်မှုနဲ့ဗီဇာဆိုင်ရာမူဝါဒကအများစုအတွက်ကြီးမားတဲ့စိုးရိမ်ချက်ဖြစ်ပြီးဒီခီးစဉ်ကြောင့်အခြေအနေတိုးတက်လာဖို့တချို့ကမျှော်လင့်ပါတယ်။ဘွဲ့လွန်ကြောင်းတွေတူဖြစ်တဲ့ Jan က
နိုင်ငံသားသွားတဲ့ကျမကျောင်းနေဖက်တွေကနေဖို့ဒါမှမဟုတ်အလုပ်လုပ်ဖို့အမေရိကန်မှာနေချင်ပါတယ်။ဒါပေမဲ့ Trump ကနိုင်ငံခြားသားစန့်ကျင်ရေးမူဝါဒပို့သုံးမယ်ဆိုရင်အဲ့ဒီလိုဖြစ်ဖို့ပိုခက်ပါလိမ့်မယ်။
မြောက်ကိုရီးယားအရေးပဲဖြစ်ဖြစ်နိုင်ငံခြားကွဲပြားမှုကြီးတွေတိတ်မကြခင်ပပျောက်သွားဖို့ပဲဖြစ်ဖြစ်မြန်မြန်ဖြစ်လာမယ်လို့ VOA ကမိခဲ့သမျှမျှော်လင့်သူမရှိသလောက်ပါကုန်သွယ်ရေးလုံငွေပြမှုအပေါ်ဂျာတာရီနီကသမ္မတထရမ့်ပြောခဲ့တာကိုလုံငွေပြမှုတိတ်ကြီးအောင်ရည်ရွယ်ချက်နဲ့လုပ်တာမဟုတ်ဘူးလို့တရုတ်ဘက်ကတုံ့ပြန်ပြောဆိုပါတယ်ခင်ဗျာVOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး
ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေ၄ကင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို၁၆၁၉နဲ့၂၅မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း၉နာရီကနေ၁၀နာရီအထိအစီအစဉ်ပြပြီးချင်းည၁၀နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုဘာမီစ.voanews.comမှာကြည့်ရှုနိုင်ပါတယ်ခင်ဗျာမင်္ဂလာပါရှင် VOA အမေရိကန်တန်ခါနေ၂၀၁၉ခုနှစ်နိုဝင်ဘာလ၃ရက်တောက်ကြနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လှိုင်းတို့မီတာ၃၂၄၀နဲ့၅၀လို့ပြင်လှိုင်းလိုက်မီတာ၁၉၀ကနေ ပြီးတော့လည်းဖန်ယူနားဆင်နိုင်သလိုVOAရဲ့Facebook စာမျက်နှာVOAအပါမစ်နျူးစ်ကနေပြီးတော့လည်းနားဆင်နိုင်ပါတယ်အခုဒုတိယပိုင်းမှာအမေရိကန်စတိုင်အီရန်တုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရဖို့ရှိပြီးကျမရဲ့အစီအစဉ်မှာတော့ရာဝတ္ထုတွေပေါ်မှာအလိုဆွဲဆွဲလဲလဲဖြစ်ပြီးတော့တစ်ချိန်လုံးကြိုင်နေမယ်ချိန်လုံးတချို့ကလည်းနည်းနေတယ်ကလေးဘွားကစာပြီးတစ်ဖြည်းဖြည်းဖြစ်လာတတ်တဲ့အထူးကျန်စ
Dutch treat.
So, Rabbi Pipari, Salung Banga, D-U-T-C-H Dutch, T-R-E-A-T treat Pipari. Dutch Garo, Netherlands Nanga, Dumyodri Pipi. Treat Garo, Juira Muira, Sato Jara, Yoshin, Jibesuin, Zi Chakam, Damugu, Sura Pipari. Dajang, Sukwai Kunye, Daya Dibe Garo, Dutch Dumyodine, Sine, Gonjazi, Chakam Hutimubo. ဒီသုံးဆင်းသက်လာတဲ့တမိုင်းကြောင်းနှစ်မျိုးရှိပါတယ်။တစ်ခုကတော့ဒတ်ချ်တကားပုံစံကလို့ဆိုပါတယ်။ဒတ်ချ်တကားဆိုတာကတော့တကယ်ရွေးနှစ်ရွေးဟာအမြဲအရွယ်တူအရွယ်အစားပုံစံတူနေတာဖြစ်ပါတယ်။နောက်ဆင်းသက်လာတဲ့နောက်ကြောင်းတစ်မျိုးကတော့ဒတ်ချ်လူမျိုးတွေရဲ့ဒလေးတစ်ခုကတော့အုပ်စုနဲ့ပြင်ထွက်စားတောက်မယ်ဆိုရင်ကိုစားတာကိုပေးတဲ့ဒလေးမျိုးရှိပါတယ်။ဒါကြောင့်မို့ဒတ်ချ်
When we went out during our college days, it was always a Dutch treat. We paid for ourselves, for movies, and food. When we went out during our college days, it was always a Dutch treat. We paid for ourselves, for movies, and food.
Idiom atouya
Dutch treat.
Damamho.
Go Dutch.
Lupioluyabari. Eragaro, digrimne, dimbiagere, idiom atome pipari.
Tanala dances in Pochavinia, idiom domineki, inglating as a gulila, peabir and akujama is in good nas in Tayava machine. Tidva maro, or disin call. Bounding Sasanye, both Mamma Peter Yoga, Adam, by Nico, Naziamava. Clevaga subject the Bounding Sasanye, both Mamma Peter Yoga, Lagnarigo, three Tami Lavisoye, a long minso in the Bumluve, a chain missia when it diamond bureau, two dimpins and more Yigirello, Glejama Ypina Shinuga Suvare, Yoga, Lagnariga, Parile, Beluga, where Sansha Pin, I'm Lesurago, Yango, Kaleseyon, Kle on now, Ion Jor Tuku, Doctor Emia, me ego, Goldman, and Minyan Dimja Tavarish.
โอเคดร.อินยาเมย์ครับ
ဘလိုမျိုးဒီယောဂသည်လေးတွေကိုပြည့်စုံဆောင်ရှားမလဲကုသမလဲဆိုတာကိုကျွန်တော်တို့ဆက်ပြောကြမှာဖြစ်ပါတယ်ဆင်ပါရင်အဲ့တော့ဒီယောဂနဲ့ပတ်သက်ပြီးတော့လက္ခဏာအနေထားလေးတွေကိုအသေးစိတ်ရှင်းပြပေးပါလားဆင်ပါရင
်ကလေးတွေကပထမကျွန်တော်တို့ပြောခဲ့သလိုမျိုးပဲတဦးနဲ့တူပေါင်းစင်းဆက်ဆံရေးပြောဆိုဆက်ဆံနဲ့အပြောဆိုလေးတွေတကားပြောတာလေးတွေပေါ့လေတခြားကလေးနဲ့ရှင်လို့ရှိရင်တိတ်ပုံမှန်မဖြစ်ပါဘူးဥပမာကျွန်တော်တို့တွေကတဦးကိုတဦးစကားပြောတဲ့အခါမှာမျက်နှာကိုကြည့်ပြီးတော့ပြောတယ်အများရဲ့မျက်နှာရိပ်မျက်နှာကလေးကိုကျမတို့အကဲခတ်တယ်ကိုဘက်ကနေပြောတော့လေကိုခံစားရတဲ့အတိုင်းမျက်နှာအမူအရာကိုဟန်အမူအရာတွေနဲ့ကျမတို့ကပြန်ပြောတော့တုံ့ပြန်လေးရှိပါတယ်ဒီလိုကလေးမျိုးညာတော့တစ်ခါဒီမှာသူများတို့ကိုအလိုနှုတ်ဆက်တယ်ဆိုလို့ရှိရင်လည်းသိပြီးတော့မသိဘူးလို့လို့ရှက်တယ်လို့လို့အမူအရာလေးဖြစ်ပြီးတော့လေးတဲ့ခေါ်တဲ့သူတွေလည်းကိုယ်ဟမူရနဲ့ပဲဖြစ်ဖြစ်မျက်လုံးအကြည့်နဲ့ပဲဖြစ်ဖြစ်ပြန်မဆက်ွယ်တပူပေါ့နော်နောက်တစ်ခါစကားပြောလဲနောက်ကြကြရဲ့ပေါ့ဒါဆိုသူတို့ရဲ့ unique ဖြစ်တယ်သူတို့မှာမှတွေ့ရတတ်တဲ့လက္ခဏာတစ်ခုကတော့အဲ့လိုတုံ့ပြန်ပြောဆိုရမှာကိုလည်းနည်းနည်းလေးဝန်လေးတဲ့အနေထားလေးရှိပါတယ်အဲ့တော့တချို့ကဆိုလို့ရှိရင်သိပြီးတော့ဆိုရမယ်ဆိုလို့ရှိရင်စကားပြောတာနောက်ကြတယ်နောက်သူတို့ပြန်ပြီးတော့ပြောရဲဆက်တွေ့တဲ့စကားတွေကကျမတို့ပုံမှန်ပြောရဲနားလည်တဲ့စကားမျိုးလေးတွေမဟုတ်ပါဘူးအဲ့တော့တခါတလေမိသားတွေကဒါတွေကကာတွန်းကားတွေကြည့်တာများလို့ကာတွန်းကားတွေထဲကအကောင်လေးတွေရဲ့အပန်တိုင်းလိုက်ပြောတယ်လို့အထင်လွဲတတ်ပါတယ်နောက်တချို့ကတော့သိပြီးလက္ခဏာကမသိတာဘူးဆိုရင်တော့ပြောတော့ပြန်ပြောတယ်ပြောတတ်တယ်ပြောရဲစကားတွေကလည်းမှန်တယ်ဒါပေမဲ့ပြန်ပြောဖို့ရမှာနည်းနည်းလေးဝန်လေးတယ်နောက်ပြန်ပြောတဲ့အခါမှာသူတို့ရဲ့အပန်းလေးအပန်းထားရာခံစားချက်သိမပါသလိုမျိုးရှိနေတတ်ပါတယ်အဲ့တော့ဒါလေးတွေကတော့အများဆုံးတွေ့ရတတ်တဲ့မိသားတွေအနေနဲ့လည်းဒီလိုမျိုးလက္ခဏာတွေကိုသူတို့ကလေးတွေမှာတွေ့ရတယ်လို့ခံစားလာတယ်သတိထားမိပါတဲ့အခါမှာကျမတို့စီကိုပထမဦးဆုံးလာပြီးတော့တိုင်နေဆွေးနွေးတဲ့လက္ခဏာလေးဖြစ်ပါတယ
်ဟုတ်ကဲ့ဆရာမကြီးနောက်ဆက်ရောသတိထားတဲ့လက္ခဏာတွေရှိသေးလား
ရှိပါတယ်ဒီကလေးတွေဟာတချို့သောအရာဝတ္ထုတွေပေါ်မှာနောက်ဘာသာစကားတစ်ခုခုပေါ်မှာတော်တော်လေးဟိုစိတ်ဝင်စားမှုပဲပြောပြောဆွဲလန်းမှုလိုပဲပြောပြောပြင်းထန်တတ်ပါတယ်ဥပမာမိမိနှိမ့်တုပ်နှိမ့်တုပ်ဖြစ်နေရမျိုးဗန်ကာရီလဲနေရမျိုးအဲ့လိုမျိုးအထီးအတွေ့အာယုံခံစားမှုအပိုင်းနဲ့ပတ်သက်ပြီးထူးခြားတဲ့ခံစားချက်တွေရှိတယ်လို့သုံးသပ်ပါတယ်ဘာလို့လဲဆိုတော့အဲ့လဲနေတဲ့အရာကိုတွေးလိုက်တာနဲ့အိမ်သားနေမခွာပဲနဲ့အကြာကြီးကြည့်နေတဲ့နောက်အရာဝတ္ထုတွေပေါ်မှာဆွဲလန်းနေဆိုလို့ရှိရင်ဒီလိုအကလေးတယောက်အနေနဲ့ဘလို့မှစိတ်ဝင်စားစရာမကောင်းတဲ့ဈေးဘူးအခွန်လေး coffee mix အခွန်လေးဒီတန်ဘူးအခွန်လေးနောက်တုတ်ချောင်းလိုမျိုးကြီးတ िश ူးလိုမျိုးကြီးအမျိုးစုံပါလေသူတို့ကြီးအဲ့အရာဝတ္ထုတွေပေါ်မှာအလိုဆွဲဆွဲလန်းလန်းဖြစ်ပြီးတော့တစ်ချိန်လုံးကင်နေမယ်စိတ်လုံးတချို့ကလည်းနန်းနေမယ်တချို့ကလည်းတစ်ချိန်လုံးအရာမျိုးတွေကိုဝေရနေမယ်အဲ့လိုမျိုးပုံစံမျိုးစုံနဲ့ထပ်တလဲလဲပြုလုပ်နေရတယ်တွေ့ရတတ်ပါလေနောက်တချို့ကလေးတွေဆိုလို့ရှိရင်ဗမာကလေးတဲ့ဒါပေမဲ့ဗမာလူမီးဗမာလူဖြီးဆိုရင်သူကသိမပြောချင်ဘူးသူ့ကိုဗမာလူလာပြောရင်လည်းသူကသိပြီးရေးမလုပ်ဘူးပေါ့နော်ဒါပေမဲ့အင်္ဂလိပ်စာအင်္ဂလိပ်စကားဆိုလို့ရှိရင်တော့သူတို့ပို့ပြီးနှစ်သက်တာမျိုးပို့ပြီးတုံ့ပြန်တာမျိုးနောက်အင်္ဂလိပ်စကားလိုမျိုးကနန်းလိုမျိုးအဲ့လိုမျိုးဒီကိုသူတို့ထပ်တလဲလဲညွှန်နေရမျိုးရှိပါတယ်
ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီယောဂလက္ခဏာတွေရှိလာပြီဆိုလို့ရှိရင်တော့ပြည့်စုံဆောက်ရှောက်မှုအပိုင်းကုသမှုအပိုင်းကအရေးကြီးတာလားပေါ့ဆရာမနော်အဲ့တော့ဘလို့အချက်တည်းကအဓိကလုပ်ပေးဖို့လုပ်မလဲ
နံပါတ်၁ကဒီပေါင်းတင်းဆက်ဆံရေးဒီစကားသိပြီးတော့မပြောချင်တာလေးဒီနောက်အမှုရအားဖြင့်မဆက်သွယ်တတ်တာလေးဒီအများနဲ့ဆက်သွယ်ရမှာအများနဲ့လိုက်ရောညီထွေနေရမှာစိတ်ဆင်းမပြေဘူးဆိုတာကြီးကတော့ကျောင်းနေမိဘကြီးရဲ့အကူအညီနဲ့သူတို့အဲ့ဒါပြောင်းလဲသွားနိုင်ပါတယ်ဒါပေမဲ့တခါတလေဒီလို autism ကလေးတွေမှာhyperactive attention deficit ပေါ့ကျမက ADHD လို့ခေါ်ပါတယ်အဲဒီလို condition နဲ့လေသူတို့ရာတွဲပြီးတော့ရှိနေတတ်ပါရဲ့ဆိုလိုတာတော့အဲ့ကလေးလေးကအာယုံသိပ်ပြီးမသိဆိုင်နိုင်ဘူးတနည်းအားမသိကြကြမနေနိုင်ဘူးတချို့ဆိုရင်သိပ်ကြီးဆိုးတဲ့ခါကျတော့သူ့ကိုယ်သူရောပဝင်းကျင်ရောထိခိုက်ဒဏ်ရာရနိုင်တဲ့အနေအထားလေးတွေရှိရပေါ့နော်ဆိုတော့ဒီလိုအခြေအနေမျိုးတွေနဲ့တွဲလာရင်လည်းပဲအဲ့ဒီအတွက်ကိုလောက်ဆိုးရွားလေးပေါ်မှာမူတည်ပြီးပါတော့ခုနက behavior therapy လိုမျိုးတွေကနေပြောမှတချို့သိဆုံးရင်ဆေးဝါးကြီးလိုအပ်တာမျိုးရှိပါတယ်ဆရာဝန်တွေရဲ့ညွှန်ကြားချက်နဲ့ဆေးကုဖို့လိုပါတယ်နောက်တစ်ခါ autism ကလေးတွေမှာအကုန်လုံးတော့မဟုတ်ပါဘူးဒါပေမဲ့လို့20 30ရာခိုင်နှုန်းလောက်ကအတက်ယောဂ epilepsy နဲ့တွဲတတ်ပါတယ်အဲ့လိုမျိုးရှိလာပြီဆိုလို့ရှိရင်လည်း epilepsy အတွက်ကိုကျမတို့အတက်ကြစီတိုက်ဖို့လိုတဲ့အတွက်ကြောင့်မို့လို့သက်ဆိုင်ရာဆရာဝန်နဲ့တိုက်နေစီကူဖို့လိုပါတယ်။နောက် autism ကလေးတွေမှာညဆိုလို့ရှိရင်ပုံမှန်မအိပ်နိုင်တဲ့အခြေအနေနဲ့လည်းတွေ့ပြီးရှိတတ်ပါတယ်။အဲ့တော့အဲ့ဒီလိုမျိုးညညပြောမအိပ်ဘူးဆိုတဲ့အခါကျတော့သူတင်မကပါဘူး။မိသားစုပေါ်မှာလည်းပဲအပြင်းထန်တဲ့ဆက်ရောက်မှုဖြစ်ပါတယ်။အဲ့တော့အားလုံးအေးအေးပြေကြတော့အားလုံးဒီလိုလုံးလုံးဝအဆင်မပြေဘူးပေါ့။အဲ့တော့အဲ့လိုမျိုးဖြစ်လာမယ်ဆိုရင်လည်းဒီသူရဲ့ sleep problem အတွက်ကိုသက်ဆိုင်ရာဆရာဝန်ကြီးကနေပြောတော့အကြံဉာဏ်တောင်းပြောတော့လိုအပ်လို့ရှိရင်ဖိကူဖို့လိုပါတယ်
။ဟုတ်ကဲ့ဆရာမကြီး။အဲ့တော့ဒီ autism ယောဂနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်က
မိဘတွေကိုအထူးမြတ်တာရက်ခံကြတာဒီလိုလက္ခဏာမျိုးလေးတွေတန်ရာရှိတဲ့အခါမှာဒီယောဂမျိုးဖြစ်နေမှာစိုးလို့ဆိုပြီးတော့သူ့ကိုမှမတိုင်နိုင်ဘဲနဲ့ကိုယ့်ကိုယ်တယောက်တည်းကြိတ်ပြီးတော့နေနေရဟာခလေးဖက်အကျိုးရှိပါဘူးတခါတလေကြိုက်နေဆရာဝန်နဲ့တော့တိုင်နေတယ်ဒါပေမဲ့သူတို့အတွက်ဒါလက္ခဏာမျိုးခက်ခဲမယ်ဆိုတော့မှန်ပါတယ်ဒါပေမဲ့ကျမတို့ပြောချင်တာကတော့autism နဲ့ ADHD ပဲလို့နာမည်တွေတက်နေတာကဉာဏ်အရေးမကြီးပါဘူး။ဒါပေမဲ့ကိုယ်ကလေးတွေကဘာတွေလိုအပ်နေလဲဆိုတာကိုသိကြည့်ရတော့လိုအပ်တဲ့လေ့ကျင့်သင်ကြားမှုတွေကိုအချိန်ကြီးရယူဖို့ကအရေးကြီးပါတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
။ကိုဝင်းမင်းစီစဉ်တက်ဆက်ပေးနေတဲ့ကျမရဲ့ခန္ဓာကိုနာဆင်ခဲ့ကြရတာပါရှင်။ဒီစီစဉ်ကိုကြာသပတေးနေ့ညပိုင်းနဲ့အခုလိုတောက်ကြနေ့မနေ့ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ VO American တန်ရဲ့တောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေနာဆင်နေကြရတာဖြစ်ပါတယ်ရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာခန္ဓာကိုနာဆင်ကြရမှာပါ။နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစုပေါင်းစီစဉ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကချင်အမျိုးသားသင်းနောက်ဆရာနှစ်ဦးနဲ့အသက်14နှစ်အရွယ်ရှစ်တန်းကျောင်းသားကိုမတရားအသင်းဆက်သွယ်မှုပုံမှန်နဲ့တက်မတော်ကတရားဆွဲပြီးထောင်ဒဏ်ချမှတ်လိုက်ပါတယ်။ကျောင်းချိန်ပြင်ပတိုင်းနာစာပေတင်ကြားသူကရင်ဆရာဆရာမတွေအစိုးရထောက်ပံ့ငွေအပြည့်အဝမရရှိသေးဘူးဆိုတဲ့သတင်းတွေကိုကြားသားရမှာပါရှင်။
နန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းမုံကိုမြို့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကာလအတွင်းမြမသက်မတော်ကဖမ်းဆီးပြီးအမှုဖွင့်ထားတဲ့မုံကိုတရားခံကချင်နှစ်ချင်းအတင်းတော်အမှုဆောင်တဦးကိုလာရှိုးမြို့တရားရုံးကအောက်တိုဘာလ29ရက်နေ့ကထောင်ဒဏ်ချမှတ်လိုက်ပါတယ်။ဥတော်မတော်နောင်လတ်ကိုမတရားအတင်းဆက်သွယ်မှုပုံမှန်71တက်မတော်အားကုန်ပြေညှိုးနှွမ်းစေမှုဆိုင်ရာပြန်ဆက်ပုံမှန်900ပို့ကုန်သွင်းကုန်ဥပဒေပုံမှန်8တွန်းနဲ့ထောင်ဒဏ်၄နှစ်3လချမှတ်လိုက်ပြီးဦးလမ်ကျော်ကံဆိုင်ကိုထောင်ဒဏ်၂နှစ်3လအတိအကျချမှတ်လိုက်တာဖြစ်ပါတယ်
။အသက်14နှစ်အရွယ်အထမတ်တန်းကျောင်းသားတဦးကိုရှမ်းပြည်နယ်မြောက်ပိုင်းနှမ်ဆန်မြို့နယ်တရားရုံးမှာမတရားအတင်းဆက်တွေရေးဥပဒေပုံမှန်71နဲ့ထောင်ဒဏ်၂နှစ်ချမှတ်လိုက်ပါတယ်။မွန်ပါတီပေါင်းစည်းရဲ့အတွက်အကောင့်ထဲပေါ်ရာမှာပါတီကောင်းဆောင်တွေပြတ်တမ်းမှုမရှိလို့ဆိုပြီးမွန်ဒီရလုံးဆိုင်ရာ AMTP ပါတီဥက္ကဋ္ဌနိုင်အောင်ချမ်းနဲ့အတွင်ရေးမှူးနိုင်အောင်သန်းအပါဝင်ပါတီဝင်တွေနှုတ်ထွက်လိုက်ပါတယ်။သူတို့တင်ပြတဲ့နှုတ်ထွက်စာနဲ့ပတ်သက်ပြီးမကြခင်မှာပြုလုပ်မဲ့ပါတီဗဟိုအလုပ်မှုဆောင်အစည်းအဝေးမှာဆွေးနွေးဆုံးဖြတ်သွားမယ်လို့လည်း AMTP ပါတီတွက်ဖက်တွင်ရေးမှူးတက်နိုင်စံတင်ကပြောပါတယ်
။ကျောင်းချိန်ပြင်ပတိုင်းရင်းသားစာပေတင်ကြားနေတဲ့ဆရာဆရာမတွေအတွက်ကရင်ပြည်နယ်အတွင်းမှာရှိတဲ့တချို့မြို့နယ်တွေမှာအစိုးရချင်းမြင့်ငွေအပြည့်အဝမရသေးတာတွေရှိနေတယ်လို့ကရင်ပြည်နယ်စာပေရင်ကျေးမှုပြန့်ပွားရေးအသင်းကပြောပါရယ်အခုလိုဖြစ်ပွားတာဟာစီမံမှုအားနည်းခြင်းနဲ့မတမာမှုတွေရှိနေတဲ့အတွက်ကြောင့်ဖြစ်တယ်လို့ကရင်ပြည်နယ်စာပေရင်ကျေးမှုပြန့်ပွားရေးအသင်းဥက္ကဋ္ဌစောမြတ်အေးကပြောပါရယ်တိုင်းရင်းသားစာပေတင်ကြားပေးတဲ့ဆရာဆရာမတွေကိုတစ်လကျ3000ချင်းမြင့်ငွေပေးတယ်လို့သိရပါတယ
်မွန်ပြည်နယ်အတွင်းကအစိုးရအခြေခံပညာတင်ကြောင်းတွေမှာတိုင်းရင်းသားစာပေတင်ကြားတဲ့ဆရာဆရာမတွေကိုနေစာလစာပေခန့်အပ်ဖို့လျှောက်လာခေါ်ယူနေပါတယ်မွန်ကရင်ပအိုးတိုင်းရင်းသားစာပေတင်ပေးတဲ့ဆရာမ1300ကျော်စီနီယာမှမလုံလောက်လို့အခုလျှောက်လာထပ်မံခေါ်ရမှာဆရာဆရာမ800ကျော်လာရောက်လျှောက်ထားတယ်လို့လည်းမွန်ပြည်နယ်ပညာရေးမှူးရုံးကစီးရင်ရသိရပါတယ်
ချင်းပင်နယ်ဖလန်းမြို့နယ်လိုက်စိုးကျေးရအုပ်စုကိုဖျက်သိမ်းပြီးဖလန်းမြို့ပေါ်ရက်ွက်အဖြစ်ထည့်သွင်းတက်မှတ်လိုက်တဲ့အပေါ်မကျေနပ်တာကြောင့်လိုက်စိုးကျေးရသားတွေကနိုဝင်ဘာလ6ရက်နေ့မှာစာနာဟောထုတ်ကြမယ်လို့သိရပါတယ်။ဖလန်းမြို့တစ်စီမံကိန်းအရာမကြသေးခင်ရပိုင်းကပြည်ထောင်စုလွှတ်တော်ကနေဖလန်းမြို့မှာရက်ွက်၄ရက်ွက်တိုးချဲ့ဖွဲ့စည်းလိုက်ပြီးလိုက်စိုးကျေးရအုပ်စုနဲ တမလိုက်တာလို့လိုင်စုံမီယာထိန်းသိမ်းရေးကော်မတီဥက္ကဋ္ဌဦးဇာထန်းကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတက်မလို့နဲ့တင်းသားတော်လိုင်းရေးလက်နက်ကန်အဖွဲ့တွေကြားစစ်ရေးတင်းမာမှုကြောင့်ဒေသခံရွာသားတွေဟာလက်နက်ကြီးတီစားထိမှန်မှုတွေညီမြုံပိုင်းနေမိတာတွေစတဲ့စစ်ဘေးဒဏ်တွေကိုခံနေကြရပါတယ်တိုက်ပွဲတွေကြောင့်အချိန်နဲ့အမျှစိုးရိမ်နေကြရတဲ့ဒေသခံတွေရဲ့အခြေအနေကိုတော့အမီကနေစူးစီးထားပြီးတော့မိကလျာမွန်ကနေတင်ဆက်ပေးထားပါတယ်
စစ်ရေးပဋိပက္ခတွေဖြစ်ပွားနေတဲ့နတ်ဆန်မြို့နယ်အတွင်းမှာအောက်တိုဘာလ20ရက်နေ့တုန်းကလက်နက်ကင်အဖွဲ့တွေထောင်ထားတဲ့မိုင်းကိုနေမိတာကြောင့်မန်လွေရွာသူလွေအီနန်းတိဆုံးခဲ့ပြီးလုံတောက်ရွာသားမိုင်းနှဆိုင်ကတော့ဒဏ်ရာပြင်းထန်စွာရရှိခဲ့တယ်လို့လည်းတန်းဥပဒေထောက်ကူပြုအဖွဲ့တဝန်ခံမိုင်းမျိုးအောင်ကပြောပါတယ်
မန်လွေရွာမှာအကောင်မလေးကကျောက်တစ်ခါတော့ပြတ်သွားတယ်ကျောက်တစ်ခါတော့တူတော့ကျိုးနေတယ်စမ်းသပ်ရေးတော့ရှိနေတယ်ပေါ့နော်အဲ့တော့ကိုနောက်ချုပ်ပြုံပို့ဖို့သွားတဲ့အချိန်မှာနိုင်မှာပဲကိုဆုံးသွားတာပေါ့နော်လုံတောက်ရွာဖြစ်မှာဖြစ်တဲ့ဒါကြတော့အမှုသားပေါ့နော်အသက်30ကျော်ရှိတယ်ဒီမိုင်းနှဆိုင်ကတော့ဒီဆိုင်မှာရှိတော့လူတစ်ခဲနိုင်ငံနေနေများတာပေါ့များတဲ့အခါကျတော့အသက်တော်ရှိတယ်ဒါပေမဲ့ဥပုကတော်တော်လေးခဲနေတော့ခန္ဓာကိုယ်နဲ့လက်ပြစီနေတဲ့ဘက်မျိုးရှိတော့ပေါ့နော
်ရှမ်းပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်အတွင်းမိုင်းကြောင့်ထိခိုက်ဒဏ်ရာရရှိသူ39ဦးနဲ့တေဆုံးသူ73ဦးရှိတယ်လို့လည်းမိုင်းမျိုးအောင်ကပြောပါတယ်အောက်တိုဘာလ19ရက်နေ့ကလည်းတအန်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်နတ်ခမ်းမြို့နယ်ပန်ကနိုင်ကြီးရွာသားတွေလက်နက်ကြီးထိမှန်ခဲ့တယ်လို့အဲ့အထဲမှကလေးငယ်တူတေဆုံးခဲ့တယ်လို့လည်းတအန်းလူငယ်ဖွဲ့ကကိုမိုင်းမိုင်းကအခုလိုပြောပါတယ
်ထိခိုက်တဲ့လူက4ယောက်ရှိတယ်ဒီအဖွားကတော့တိတ်မဖြစ်ဘူးကဒီဦးလေးတယောက်တော့အဲ့ဟိုတက်40ကျော်အဲ့ဟိုကနည်းများအထိရယ်ဒါတော့နှန့်ခမ်းသေးုံရောက်မလားဖြစ်နေဒီရောက်လာတာ38ရွယ်ရှိတဲ့ဒီဒေါ်ကြီးတယောက်ပဲဒီရောက်လာတာဘောကဒီလက်မှာဖြည့်တယ်ပြည်ဒီပေါင်အောက်ဘက်ချမ်းမှာဖြည့်တယ်ဒီကကလေးတော့ဖုံးသွားပြီပေါ့
ရှမ်းပြည်နယ်မြောက်ပိုင်းရှိလူတို့တွေနေထိုင်တဲ့ကြေးရွာတွေထဲမှာတိုက်ပွဲတွေဖြစ်ပွားလာမှာကိုဒေသခံတွေအနေနဲ့စိုးရိမ်နေကြပါတယ်မြမတမတော်နဲ့တန်ရနာလင်းနဲ့ကင်ဖွဲ့တွေကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကြောင့်ဒေသခံတွေစစ်ဘေးဒဏ်ကိုခံနေကြရတယ်လို့တိုက်ပွဲတွေရပ်တပြီးငြိမ်းချမ်းရေးကိုလိုရှိတယ်လို့လည်းဒေသခံတွေကပြောပါတယ်
ရှမ်းတိုင်းဒေသနဲ့ဒီမိုကရေစီအဖွဲ့ချုပ် SNLD ကကြားကောင်းပါတီဟာအောက်တိုဘာလ26ရက်နေ့မှာပါတီတည်ထောင်ခြင်း29နှစ်ပြည့်ပြီဖြစ်ပါတယ်။29နှစ်တာကာလပတ်လုံးရှမ်းလူထုအတွက်ဘာတွေလုပ်ပေးနိုင်ခဲ့သလဲအားသာချက်အားနည်းချက်တွေကဘာတွေရှိနေသလဲဆိုတာကိုပါတီပြောခွင့်ရဆိုင်းလိတ်ကိုနမ်ဟောမ်ကနေဆက်သွယ်မေးမြန်းထားပါတယ်။
2015ရွေးကောက်ပွဲဝင်ပြီးကြားကောင်းပါတီဘာတွေလှုပ်ဆောင်နေသလဲဆိုတာကိုတော့ပါတီပြောခွင့်ရဆိုင်းလိတ်ကအခုလိုပြောပါတယ်
2015မှာရွတ်တော်ကိုရအယောက်40နာရီရှိပြီးတော့မှကြာကြာရေကောက်ပွဲမှာနောက်ထပ်ကျွန်တော်တို့6ယောက်ထပ်မှန်ပြီးအနိုင်ရရှိကြတယ်ဒီနေ့ဒီအောင်စုဆွတ်တော်မှာဒီနေ့ဆွတ်တော်မှာပါကျွန်တော်တို့တက်နိုင်မယ့်ဥပဒေပြုတဲ့တရားမျှတမှန်ကန်မှုရှိတဲ့ဥပဒေကိုပဲဖြစ်ခြင်းဥပဒေတော့ထုံးလုံးပြီးထုံးတဲ့အမိတ်လက်ဆွဲအစရှိတဲ့ပြင်ပြာရှိရာတွေကိုပြင်တဲ့ကိစ္စကသာဒီအောင်စုကြီးမြင်းချမ်းတာယာဖို့အတွက်အပြစ်ခိုက်ရစေဆိုင်ရာကိစ္စရပ်များနဲ့ဒီလိုမျိုးပြန်လည်ဒီဖောက်အင်းဆိုင်ကိစ္စရပ်များမှာကျွန်တော်တို့ဆက်လက်ပြီးတော့မှတိုက်ပွဲဝင်ပါဝင်ဆောင်ရွက်နေ
ဟုတ်ကဲ့ SNLD ကရွေးကောက်ပွဲပြောင်းဝင်ရတဲ့အမြင့်ဆုံးညီမချက်ကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလို့သိရပါတယ်ရှင်ဒီအခြေခံဥပဒေပြင်ဆင်ရေးမှာဘယ်လောက်ထိဘယ်တိုင်းတာထိလုပ်နိုင်ခဲ့တယ်လို့ပြောလို့ရပါတယ်လေ
ကျွန်တော်တို့ရွေးကောက်ပွဲစဝင်ကလေးကရင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်တယ်အဲ့လိုညီမချက်တဲ့ရွေးကောက်ပွဲဝင်တယ်ဆိုတော့လည်းရောက်သွားတဲ့အချိန်မှာကျွန်တော်တို့ဟာညွန်မန်းတလောက်ဒီအများစုတော့မရခဲ့ဘူးအဲ့ဒါ G36 ကနေကန့်သတ်ထားတဲ့အချက်တွေအပြင် G36 ဘဲကနေအဲ့ဒီဘောင်းကနေလွတ်ကင်းပြီးတော့မှဘယ်ဟာဖြစ်နိုင်လဲဆိုတော့စတင်ဆန်းစစ်နေပြီ။အကြမ်းမတင်သောကာလမှာအနည်းဆုံးအချင်းကျန်းကျန်းဆိုင်ရာဥပဒေတစ်ခုနှစ်ခုအဲ့ဒါတွေကျွန်တော်တို့ပြင်သွင်းနိုင်မယ်လို့ညွှန်လင်းပါတယ်
။ရှေ့ဆက်မှာက SNLD ပါတီအနေနဲ့လူထုအတွက်ပါဆက်လုပ်ပေးဖို့ရှိတယ်လေ။
ကျွန်တော်တို့ပါတီဟာကြီးသူတွေရဲ့သဘောဆန္ဒအတိုင်းအပြည့်အဝ ဒီနေ့မလုံဆောင်နိုင်ဒိဋ္ဌိနဲ့လို့ဤသူရဲ့မလိုလားတဲ့အချက်နဲ့ဒီလိုကျွန်တော်ဘယ်တော့မှလုံဆောင်မှာမဟုတ်ဘူး။ကိုကျိုးစီးပွားကိုကြည့်ပြီးတော့မှပါတီအကျိုးထိတ်တန့်တင်တာမျိုးနဲ့လုံမှာမဟုတ်ဘူး။ဒီနေ့ကျရင်ကျွန်တော်အားလုံးပြည်သူတရားလုံးငြိမ်းချမ်းကာယာနဲ့ဖက်ဒရယ်စံကူကြီးကိုအရောက်လမ်းနိုင်ဖို့ရဟာကျွန်တော်တိုင်းနာပြည်သူတရားလုံးနဲ့အတူလက်ကဲပြီးဆောင်ရွက်သွ
ပြည်ထောင်စုတဝန်းလုံးမှာဒုတိယအနိုင်ရရှိပေမဲ့တမရော့ကအာနာလွဲအပေးခြင်းမရှိခဲ့ပါဘူး။1996ခုနှစ်ကရှမ်ပီအတိုင်းပင်ခံကောင်စီဖွဲ့စည်းရမှာတမရော့အစိုးရကပြည်ထောင်စုဖြိုခွင်းမှုမတရားတရားဆက်တယ်မှုစတဲ့ပုံမှန်တွေနဲ့ကောင်ဆောင်ဖြစ်သူခွန်ထွန်းဦး ဆိုင်ညွန့်လွင်ဆိုင်လာအောင်ကိုဖမ်းဆီးထောင်ချလိုက်ပါတယ်။2005ရွေးကောက်ပွဲမှာမှပြန်လည်ဝင်ရောက်ရှင်ပြန်ခဲ့တာဖြစ်ပါတယ်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ကချင်မျိုးနာတင်းထောက်စီရနှစ်ဦးနဲ့အသက်16နှစ်အရွယ်ရှစ်တန်းကျောင်းသားကိုမတရားအသင်ဆက်တွယ်မှုနဲ့တက်မတော်ကတရားစွဲပြီးထောင်ဒဏ်ချမှတ်လိုက်ပါတယ်။
တော်ရရှင်ရဲ့ကုနာရှင်နေခဲ့ကြတာကတော့ကျွန်တော်တို့ဗီယက်နမ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအာမီပါ။ဆန်းညမနေ့စတိတာကတိုင်းသာသတင်းတာတွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။ ဒီမနက်ကမှရသဆူရလက်ထက်စီးပွားရေးစီမံခန့်ခွဲမှုဟာထင်သလောက်တိုးတက်မှုမရှိဘူးလို့လုပ်ငန်းရှင်တချို့ရဲ့သဘောထားတွေကိုအခြေခံပြုစုထားတဲ့မကြသေးခင်တုန်းကစစ်တပ်တစ်ခုမှဖော်ပြထားပါတယ်။တနေ့ခွဲကျော်တက်တန်းရှိပြီဖြစ်တဲ့အရသာဆူရလက်ထက်စီးပွားရေးစီမံခန့်ခွဲမှုတွေမှာအားရစရာအမရစရာပါတွေရှိနေပါတယ်။လူလူကြားမှာရောစီးပွားရေးအရသိသိသာသာအပြောင်းလဲတွေတွေ့မြင်နေရပြီလားဆိုတာကို VOA's နေနေညဒိုင်းရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝေဆွေးနွေးလိုသူတွေအနေနဲ့VOA ရဲ့ဖုန်းနံပါတ်09028386999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmesenews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်း
မချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။ဒီအမေရိကန်တန်ရဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်
BOA News.com ကိုဖြစ်စေဆက်သွင်းနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလည်းဖို့ထပ်မံဖိတ်ခေါ်ပါရစေ။ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေနဲ့ဗီဒီယိုသတင်းတို့တွေတွေ့ဆုံမြင်ကန်းတွေကို
VOA International စာမျက်နှာ Burmese.voanews.com ကနေပြီးတော့ကန်တာအလိုက်လွယ်တကူလည်းကြည့်ရှုနိုင်ပါရစေ။အမေရိကန်စိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ရှင်။
တော်ရစီများခင်ဗျာရိုဟင်ဂျာစစ်သွေးကြောအုပ်စုတစုကပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့မှာရခိုင်မြောက်ပိုင်းဒေသမှာရှိတဲ့လူညုံရေးကင်းစခန်း30လောက်ကိုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်မြန်မာလူညုံရေးတပ်ဖွဲ့ဝင်အနည်းဆုံး12ဦးသေဆုံးခဲ့ပြီးနောက်ပိုင်းမှာရိုဟင်ဂျာ6သိန်းကျော်နေဆက်ဖြတ်ကျော်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံတည်းပြေးဝင်ခဲ့ကြပါတယ်။အဲ့ဒီစစ်သွေးကြ
ကျွန်တော်တို့ကိုကျင်းညာထားပါတယ်ခုလသမဂ္ဂရဲ့အဆိုအရအကြံဖက်အုပ်စုရဲ့တိုက်ခိုက်မှုကိုတုံ့ပြန်ရမှာတရားဥပဒေမဲ့တပ်ဖြတ်တာတွေနေအိမ်မိရှို့တာတွေနဲ့အရသားတွေပေါ်ဘုံကျဲတိုက်ခိုက်တာတွေကိုမြန်မာလူမျိုးရေးတပ်ဖွဲ့ကမမျှမတလုဆောင်ခဲ့တယ်လို့ဆိုပါတယ် ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အလုံးရင်နဲ့အလျင်းမြန်အခုလိုဝင်ရောက်လာတာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အရင်းမြစ်တွေကိုထိခိုက်စေပါတယ် ဒီအရေးပေါ်လူအပ်ချက်ကိုဖြေရှင်းဖို့ရိုဟင်ဂျာဒုက္ခသည်တွေအတွက်သာမကဒေသခံဘင်္ဂလီအတိုင်းဝန်အတွက်ရောရခိုင်ပြည်နယ်အတွင်းဥယျာဉ်စွန့်ခွာတင်းရှောင်နေရသူတွေအလုံးအတွက်ပါအမေရိကန်ပြည်ထောင်စုကလူသားချင်းစာနာမှုအကူအညီဒေါ်လာ3000နီးပါးပေးအပ်ခဲ့ပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့ရှိတဲ့ဥယျာဉ်စွန့်ထွက်ပြေးနေသူတွေပါဝင်မြန်မာနိုင်ငံကနေအိမ်ကြီးနိုင်ငံကိုထွက်ပ
အထူးသဖြင့်အမေရိကန်ကပေးတဲ့အထောက်ပံ့တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာကြတဲ့တန်တဝက်ကျော်သောမြန်မာနိုင်ငံသားတွေအတွက်ကုလသမဂ္ဂအဖွဲ့အစည်းတွေဖြစ်တဲ့ UNHCR, UNICEF, IOM, WFP စတဲ့အဖွဲ့တွေကတဆင့်နေစရာအရေးပေါ်ရွက်ဖြင့်တဲသည့်အစာရည်စာနဲ့ဖြည့်စွက်အဟာရတွေအပြင်ကျန်းမာရေးဆောင်ရွက်မှုအတွက်ရောစိတ်ပိုင်းဆိုင်ရာကူစားမှုအတွက်ပါမြေပြင်မှာလက်တွေ့လုပ်နေတဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုပေးနေတာဖြစ်ပါတယ်ဒီလိုကြီးမားတဲ့လူသားပေးအကြအတဲကိုဘင်္ဂလားဒေ့ရှ်နိုင်ငံကအကူအညီဖြည့်ရှင်းတဲ့စေတနာအတွက်ချီးကျူးဂုဏ်ယူကြောင်းနဲ့တကယ်အကူအညီလိုအပ်နေသူတွေလက်ထဲအကူအညီထောက်ပံ့မှုတွေရောက်အောင်လှုပ်ဆောင်ပေးနေတာအတွက်ကျေးဇူးတင်မိကြောင်းလဲအမေရိကန်အစိုးရကပြောပါတယ်ရခိုင်မျိုးပိုင်းဒေသကအကြမ်းဖက်မှုတွေကိုချက်ချင်းအဆုံးသတ်ဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုထားပြီးထွက်ပြေးသွားတဲ့ဒုက္ခသည်တွေဂုဏ်သိက္ခာရှိရှိလုံခြုံစွာနဲ့သူတို့နေအိမ်ဒေသပြန်လာနိုင်ရေးအတွက်ကိုမြန်မာအစိုးရကကူညီဆောင်ရွက်ဖို့ကိုလည်းတိုက်တွန်းထားပါတယ်။ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အစီရင်ခံစာအကြံပြုချက်အတိုင်းရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအတွက်မြန်မာအစိုးရကရေရှိအကောင့်ထဲပို့သွားမဲ့တာဝန်ယူမှုအတွက်လည်းအမေရိကန်အစိုးရကကြိုဆိုလိုက်ပါတယ်။ရခိုင်ပြည်နယ်မှာအပူဒီပြင်းလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေအတွက်လိုအပ်တဲ့ပြည်သူတွေလက်ထက်အကူအညီတွေအတားအဆီးမရှိအမြန်ရောက်နိုင်အောင်မြန်မာအစိုးရကခွင့်ပြုဖို့လိုကြောင်းအမေရိကန်ပြည်ထောင်စုကတိုက်တွန်းထားသလိုဒါအပြင်နောက်ထပ်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေအတွက်ဝိုင်းဝန်းထောက်ပံ့ကြဖို့အခြားအလူရှင်နိုင်ငံတွေကိုလည်းအမေရိကန်အစိုးရကနှိုးဆော်ထားပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ကြတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ကျမတို့ထုတ်လွှင့်ပေးနေတဲ့တောက်ကြနေမနေ့ကအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနေ့၈နိုင်ကနေ၉နိုင်မှပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ဒီကနေ့တောက်ကြနေညပိုင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံနဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်နိုင်ကြပါတယ်ရှင်။ဒီကနေ့မှာဖက်နောက်ဆုံးရထားတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင
်။အင်ကာနဲ့နယူးယောက်အကြမ်းဖက်တိုက်ခိုက်မှုကိုကျူးလွန်ခဲ့တယ်လို့အဆွတ်ဆွဲခံထားရတဲ့ Sefulu Support ကိုတေးတန်းအပြစ်ပေးတာအပါအဝင်မြန်မြန်ထက်ထက်စုံစမ်းစစ်ဆေးအရေးယူပေးဖို့ American သမ္မတ Donald Trump ကတောင်းဆိုလိုက်ပါတယ်။ American နိုင်ငံကြီးဝန်ကြီး Rex Tillerson ဟာ November လလယ်မှာမြန်မာနိုင်ငံကိုတွားရောက်မဲလို့အမေရိကန်နိုင်ငံကြီးဌာနကကြက်တပရင်းနဲ့ရက်ဆွဲနဲ့ကြေညာတဲ့ထုတ်ပြန်ထဲမှာပါဝင်ပါတယ်။ဘူညီတယ်လက်ဆန်ရဲ့အခုခီးစဉ်ဟာသမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့တက်လာခဲ့ပြီးတဲ့နောက်ပိုင်းအမေရိကန်အစိုးရအဖွဲ့တွေကမြန်မာနိုင်ငံကိုလာရောက်တဲ့အဆင့်အမြင့်ဆုံးတာဝန်ရှိသူရဲ့ခီးစဉ်ဖြစ်မှာပါ။ရခိုင်ပြည်နယ်မှာအကြမ်းဖက်ခြေနေတွေဖြစ်ပြီးဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရပြီးနောက်ပိုင်းဝင်းကြီးတလက်ဆန်ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့ရောကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ဟူးကြီးမင်းအောင်လှိုင်နဲ့ပါတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တာဖြစ်ပါတယ်။လူဦးရေဒုက္ခသည်နဲ့ရွှေ့ပြောင်းနေထိုင်ခြင်းဆန်ရယာယီလက်ဆောင်နိုင်ငံခြားရေးဝန်ကြီးဆိုင်မွန်ဟန်ရှော့ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံရောက်နေပြီးတော့ကောက်ကက်စ်ပသားဒေသကိုတွားရောက်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံရဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာကိုကျော်လွှားနိုင်မှုအတွက်တရားဥပဒေစိုးမိုးရေးနဲ့အတူ data ရင်းနေထိုင်တဲ့လူမှုအတိုင်းဝိုင်းတွေကြားယုံကြည်မှုရှိလာစေဖို့လိုအပ်တယ်လို့ ICRC အပြည်ပြည်ဆိုင်ရာကြက်ချင်ကြီးအဖွဲ့ကပြောပါတယ်။ဥယျာဉ်ဆန့်ခွာထွက်ပြေးကြတဲ့ကမ္ဘာလုံးဆိုင်ရာအခြေအနေကပိုဆိုးလာနေပြီးနိုင်ငံတကာပူးပေါင်းဆောင်ရွက်မှုအားနဲ့ရာပဋိပက္ခတွေကိုတားဆီးထိန်းချုပ်ဖြေရှင်းနိုင်စွာမရှိကြတဲ့ကြောင့်ဖြစ်တယ်လို့ဒုက္ခသည်ရေကုလသမဂ္ဂအကြီးအကဲကပြောပါတယ်။
ဒီကနေ့မနက်ဖြန်ဖြန်ရေကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရေမှုကကိုဇော်ဝင်းလိုင်းဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ကေဗင်ဖောက်လာဖြစ်ပါတယ်ရှင်။ဖူယိုရေကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ညနေဘက်6:00ခွဲကနေ9:00အထိအစီအစဉ်တွေကိုလိုင်းတို့မီတာ16စက္ကန့်နဲ့25ရုပ်ကနေတို
This program has come to you from the Voice of America, Washington.